Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA American Dance ရဲ့2022ခုနှစ်အောက်တိုဘာလ26ရက်အင်္ဂါနေ့ခင်း VOA မြန်မာပိုင်းစီစဉ်ကို American ပြည်ထောင်စု Washington DC ကနေဓာတ်ရိုက်တင်ဆက်နေပါပြီရှင်ဒီမှာအင်ဂျင်လိုက်ပါ VOA မြန်မာပိုင်းရဲ့ Radio စီစဉ်ကိုရုပ်သံနဲ့ပါဖြည့်ဆွဲတင်ဆက်နေပါတယ်လိုင်းတိုမီတာ24 40 51တို့ပြင်လိုင်းလက်မီတာ190 kHz 1905ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်
မင်္ဂလာပါရှင်ကျွန်မအခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုစုံမုတ်ကျော်နဲ့တို့ပြောပြပေးမှာပါကုလသမဂ္ဂဒွိယမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အသစ်ဖြစ်တဲ့စင်ကာပူနိုင်ငံသူနိုလင်းခေဆာကိုခန့်အပ်လိုက်ပါပြီမြန်မာနိုင်ငံအနောက်မြောက်ပိုင်းကပြင်းထန်တဲ့တိုက်ခိုက်မှုတွေအတွက်ဗြိတိန်နိုင်ငံသားရုံးကကုလလုံခြုံရေးကောင်စီနဲ့ဆွေးနွေးနေပါတယ်အခုအာဆီယံအမေရိကန်ထိပ်သီးအစည်းအဝေးကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်တက်ရောက်မှာဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမအင်ဂျင်နီ
ကောင်းပါပြီရှင်ဒီကနေ့အွန်လိုင်းကနေစတင်ကျင်းပမယ်အာဆီယံထိပ်သီးစည်းဝေးပွဲမှာရောအခြားကမ္ဘာကောင်းဆောင်တွေနဲ့တီးခြားကျင်းပမယ်ထိပ်သီးစည်းဝေးပွဲတွေမှာပါမြန်မာနိုင်ငံကစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမေအောင်လှိုင်တက်ရောက်ခွင့်မရခဲ့ပါဘူ
းအာဆီယံထိပ်သီးမီလာကမှာမေအောင်လှိုင်ကိုတက်ဖို့အတွက်သူတို့လက်မခံဘူးဆိုတာဒါတော်တော်ပြင်းထန်တယ်လို့ပြောလို့ရပါတယ်
ဒါကတော့ NUG ဝင်ကြီးဦးအောင်မျိုးမင်းက VOA ကိုပြောသွားတာပါသတင်းစီစဉ်နောက်ပိုင်းမှာအပြည့်စုံတင်ဆက်ဖို့ရှိပါတယ်အဲ့ဒီနောက်မှာတော့အထောက်ထားမဲ့ဝင်ရောက်လာတဲ့မြန်မာ200လောက်ကိုထိုင်းရဲတပ်ဖွဲ့ကဖမ်းဆီးလိုက်တဲ့သတင်းပေးပို့ချက်နဲ့အတူတက်တက်ရောင်သတင်းလွှာစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါရှင်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုစောမိုးကျော်တို့ကတင်ပြမှာပါ
ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အသစ်ဖြစ်တဲ့စင်ကာပူနိုင်ငံသူနိုလင်းဟေဇယ်ကိုခန့်အပ်လိုက်တယ်လို့အတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကအောက်တိုဘာ25တနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပါတယ်။မစ်ဟေဇယ်ဟာတာဝန်ချိန်ကုန်ဆုံးသွားပြီဖြစ်တဲ့ဆွစ်ဇာလန်နိုင်ငံသူခရစ်စတင်းစထရိုက်နာဘာဂနန်ရဲ့မှာအစားထိုးဆောင်ရွက်မှာဖြစ်ပြီးမစ်ဘာဂနန်ရဲ့မြန်မာလူထုအတွက်အားတောင်ခွန်ဆိုင်ဆောင်ရွက်ခဲ့တာတွေကိုကျေးဇူးတင်ကြောင်းဖော်ပြထားပါတယ်။မစ်ဟေဇယ်ဟာ2009ခုနှစ်ကနေ2014ခုနှစ်အတွင်းကုလသမဂ္ဂရဲ့အာရှနဲ့ပစိဖိတ်ဒေသစီးပွားရေးနဲ့လူမှုကော်မရှင်မှာအမှုဆောင်အတွင်းမှုဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပြီးသူ့လက်ထံမှာအာရှပစိဖိတ်ဒေသတွင်ရေရှည်ဖွံ့ဖြိုးမှုလူမှုရေးအကူအညီများမှုနဲ့အကျိုးမြတ်မျှဝေမှုတွေပေါ်အခြေခံပြီးဒေသရင်းဖူးပေါင်းဆောင်ရွက်ဖို့အတွက်ဦးစားပေးဆောင်ရွက်ခဲ့တယ်လို့မြန်မာနိုင်ငံမှာနာဂစ်ဆိုင်ကလုန်းတန်ခံခဲ့ပြီးနောက်ပိုင်းပြန်လည်ထူထောင်ရေးအတွက်2008-2009မှာသူမဟာအာရှမြန်မာအာဆီယံမြန်မာအစိုးရကုလသမဂ္ဂတို့နဲ့အနီးကပ်လက်တွဲပြီးမြန်မာနိုင်ငံဖွံ့ဖြိုးရေးနဲ့ဆင်းရဲတဲ့နေမှုချော့ချာရေးအတွက်ဆွေးနွေးပွဲတွေကိုဦးဆောင်ခဲ့သူဖြစ်ပါတယ်။အတွင်းမှုချုပ်ရဲ့အဆင့်နဲ့ညှိနှိုင်းရေးဘုတ်အဖွဲ့ဝင်တဦးဖြစ်တဲ့မစ်ဟေဇာဟာစင်ကာပူတက္ကသိုလ်လီကွန်ယူမူဝါဒရေးရာကျောင်းနဲ့စင်ကာပူရာဂျာရတ်နမ်နိုင်ငံတကာရေးရာကျောင်းတွေရဲ့အုပ်ချုပ်ရေးဘုတ်အဖွဲ့ဝင်တဦးလည်းဖြစ်ပါတယ်။သူဟာစင်ကာပူတက္ကသိုလ်က BA နဲ့ MSc ဘွဲ့တွေနဲ့Cambridge တက္ကသိုလ်ကလူမှုသိပ္ပံဆိုင်ရာပါရဂူဘွဲ့တွေရထားသူတဦးလည်းဖြစ်ပါတယ
်။မြန်မာနိုင်ငံရဲ့အနောက်မြောက်ဒေသကပဋိပက္ခတွေပုံမပြင်းထန်လာနေတာနဲ့ပတ်သက်ပြီးဗြိတိရှအစိုးရနိုင်ငံသားရဲ့ဝန်ကြီးရုံးအနေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်အနေနဲ့ဆွေးနွေးနေတယ်လို့နိုင်ငံသားရဲ့ရုံးဝန်ကြီးဌာနဝန်ကြီးကတင်းနယ်လာနေမှာပြောဆိုလိုက်ပါတယ်။အခုလိုဆွေးနွေးနေတဲ့အကြောင်းကိုဗြိတိရှလွတ်တော်မှာစာနယ်ရေးသားမေးမြန်းခဲ့တဲ့မေးခွန်းတွေကိုပြန်လည်ဖြေကြားခြင်းမှာနိုင်ငံသားရေးဝန်ကြီးရုံးအာရှဆိုင်ရာဝန်ကြီးအမတာမင်းလေးကထုတ်ပေါ်ပြောဆိုခဲ့တာပါမြန်မာနိုင်ငံအနောက်မြောက်ဒေသအခြေအနေတွေနဲ့ပတ်သက်ပြီးတော့လုံခြုံရေးကောင်စီမှဆွေးနွေးဖို့ကြိုးပမ်းတာရှိပါသလားလို့အတိုက်ခံပါတီရဲ့အာရှဒေသဆိုင်ရာနိုင်ငံသားရေးဝန်ကြီးဖြစ်တဲ့စတီဖင်ခင်းတော့ရဲ့မေးမြန်းချက်ဒါ့အပြင်မြန်မာအနောက်မြောက်ဒေသအတွင်းစစ်တပ်ကအကြီးအကျယ်ထိုးစစ်ဆင်နိုင်မှုတွေရှိနေတဲ့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးပေးဖို့အောက်တိုဘာလ20ရက်နေ့ကတောင်းဆိုခဲ့တဲ့ Burma Campaign UK ရဲ့တောင်းဆိုချက်နဲ့ပတ်သက်ပြီးလွတ်တော်အမတ်တဦးဖြစ်တဲ့ Lin Brown တို့ကမေးမြန်းခဲ့တဲ့မေးခွန်းတွေကိုနိုင်ငံသားရေးရုံးဝန်ကြီးကပြန်လည်ဖြေကြားခဲ့တာဖြစ်ပါတယ်။ဗြိတိရှအစိုးရအနေနဲ့ချင်းပြည်နယ်စကိုင်းတိုင်းတွေအတွင်းကအထင်အနေနဲ့ပတ်သက်ပြီးလွန်စွာမှစိုးရိမ်ပူပန်မိပါတယ်။အထူးသဖြင့်တော့မြန်မာစစ်ကောင်စီရဲ့လက်နက်ကင်တပ်တွေရဲ့လှုပ်ရှားမှုတွေနဲ့ အရာသားတွေတည်ဆုံနေရတာကိုစိုးရိမ်ပြူရန်ပြီးတဲ့အကြောင်းနိုင်ငံသားရေးရုံးဝင်ကြီးအမေတာကပြောဆိုခဲ့ပါတယ်လက်ရှိဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်လူအများပြားအိုးအိမ်ဆုံးခွာထွက်ပြေးနေရပြီးထောင်ထဲရှိတဲ့ဒုက္ခသည်တွေဟာအိန္ဒိယနိုင်ငံကိုဖြတ်ကျော်ပြီးမဏိပူနဲ့မီဇိုရမ်ပြည်နယ်တွေကိုထွက်ပြေးဝင်ရောက်နေရတယ်လို့လည်းနိုင်ငံသားရေးရုံးဝင်ကြီးဖြစ်တဲ့အမေတာကပြောဆ
ကိုကျင်းကြောင့်အာဆီယံအမေရိကန်ထိပ်သီးဆွေးနွေးပွဲကိုတက်ရောက်မှာဖြစ်ပါတယ်။ဒါဟာအာဆီယံနိုင်ငံတွေတရုတ်ကိုပဲမိခိုမနေစေဖို့လုပ်တဲ့အမေရိကန်ရဲ့မဟာဗျူဟာအတွက်အရေးပါတယ်လို့အမေရိကန်ကရှုမြင်ပြီးအာဆီယံခေါင်းဆောင်တွေနဲ့ဆွေးနွေးဖို့ဒီနှစ်အတွင်းပထမဆုံးအကြိမ်ဖြစ်တဲ့ဒီထိပ်သီးဆွေးနွေးကိုအမေရိကန်ကတက်ရောက်တာလည်းဖြစ်ပါတယ်။အာဆီယံအမေရိကန်ထိပ်သီးဆွေ ကိုသမရဟောင်းဒေါ်နယ်ထရမ့်တက်ရောက်ခဲ့ပြီးတဲ့နောက်ပိုင်းဒီဆွေးနွေးပွဲတွေမှာအမေရိကန်ကသမရအဆင့်မတက်ရောက်ဖဲနေခဲ့တာပါသမရဘိုင်ဒန်အစိုးရအဖွဲ့ကဒေတာနဲ့တည်ရွေးဩဇာကြီးမှမဟုတ်တုံ့ပြန်နိုင်ဖို့အာဆီယံပါဝင်မဟာမိတ်တွေနဲ့လက်တွဲဆောင်ရွက်ဖို့ကြိုးစားတာနဲ့တစ်ချိန်တည်းမှာပဲကိုဗစ် -19 ကဝယ်ဆေးပြန့်ပြီးဖို့ဥရုယာလီပြောင်းလဲမှုဆိုင်ရာနဲ့ကုန်ပစ္စည်းထုတ်လို့ပြန်ပြီးဆိုင်ရာတွေပူးပေါင်းဆောင်ရွက်ရေးအတွက်ဦးစားပေးဆွေးနွေးမယ်လို့ကြေညာခဲ့ကြပြောပါတယ်
ဘရူနတ်ကအသက်ကြာဥက္ကဋ္ဌဖြစ်တာဝန်ယူပြီးဒီသတင်းပတ်သက်တောင်းရကြအွန်လိုင်းကကျင်းပတဲ့အာဆီယံအစည်းအဝေးတွေကိုတနင်္လာနေ့မှာဘရူနတ်သမ္မတကဖွင့်လှစ်ပေးခဲ့ပြီးမြန်မာနိုင်ငံကိုစားပြုသူမပါဝင်တဲ့အတွက်ဒါဟာအာဆီယံသမိုင်းမှာပထမဆုံးအကြိမ်ဖြစ်တဲ့အဖွဲ့ဝင်နိုင်ငံတနင်္လာနေ့အကြီးအကဲမပါဝင်တဲ့ကျင်းပခဲ့တာလည်းဖြစ်ပါတယ်။ကိုဗစ်-19ကဆိုကြောင့်အရှေ့ tenen la ne dong a tai dong pyaw su kae ba de a che taw a sha data twin covid yoga ku set mu nou ni cha sin la bi phit de atwe data rin khyi twa la mu de go po mo lut lut lat lat phwin pe go indonesia tamara ga asean thaiti si awe ma tai kan online ga ni pyu lut kae de si bwa yi long gan san ya swe ne bwa ti ya ma tai dong pyaw su kae ra phit ba de data rin phyat tan twa la nai ne khyi twa zin jan ta khu go phaw saung nai bu su de yu sa go 2020 ခုနှစ်ခရဲကအင်ဒိုနီးရှားကဥဆောင်တင်ပြခဲ့တာပါကိုဗစ်ကပ်ဆိုးကြောင့်ခီးသွားတင်းကျပ်မှုဟာကမ္ဘာပေါ်မှာအရှိတအဝါရှာဒေတာဟာအတင်းကျပ်ဆုံးဖြစ်တယ်လို့ WTO ကုလသမဂ္ဂကုန်သွယ်ရေးအဖွဲ့ချုပ်ကြီးရဲ့အချက်အလက်တွေကိုကိုကပီသမရဝီဒူဒူကပြောဆိုပါတယ်ကိုဗစ်ကပ်ဆိုးကိုလာပေါင်း 20 ကြာရင်ဆိုင်ပြီးတဲ့နောက်အခုကျွန်တော်တို့မျှော်လင့်ချက်အလင်းရောင်တချို့ပြန်ရလာပါပြီပြီးခဲ့တဲ့ရက်သက်တစ်ပတ်အတွင်း 8000 အရှာဒေတာတွင်ကိုကိုဗစ်ရောဂါကူးစက်မှုဟာ14ရာခိုင်နှုန်းကျဆင်းသွားခဲ့ပါတယ် ဒါဟာ ကျဆင်းမှု 100 နှုန်းပဲရှိတဲ့တကဘာလုံးကျဆင်းမှုထက်အများကြီးပိုပါတယ်လို့သမရဝီဒူဒူကပြောဆိုခဲ့ပါတယ်အရှေ့တောင်အာရှဒေတာအတွင်းအဖွဲ့ဝင်နိုင်ငံတွေအချင်းချင်းကြားခီးသွားလာမှုဟာဒေတာတစ်ခုလုံးခီးသွားလုံငန်းရဲ့ 40%ကျော်ရှိပါတယ်
American တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00ခန်းနာရီကနေ9:00ခန်းနာရီထိပိုင်းဒိုမီတာ40kHz 12.3ညပိုင်းဒိုမီတာ65kHz 13.3ညပိုင်းဒိုမီတာ50kHz 95.9နဲ့ပိုင်းလမ်မီတာ190kHz 15.9ရောဂါနဲ့ထုတ်လွှင့်ပေးနေပါတယ်ရှင်ဖြူဝေအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ် ဒီဝေအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာလိုက်တယ်လို့လုံခြုံရေးနဲ့နှစ်တာကာလနိုင်ငံကိုစစ်တပ်နဲ့ပူးတွဲအုပ်ချုပ်နေတဲ့ရက်ဖက်စစ်ဖက်ပူးတွဲကောင်စီကိုဖျက်သိမ်းချောင်းကျင်ညာလိုက်ပါတယ်ဝန်ကြီးချုပ်အဗ်ဒူလာဟမ်တောက်နဲ့လက်ရှိအုပ်ချုပ်နေတဲ့အချုပ်ချံအာနာတီပြန်ကြီးကောင်စီကအရာရှိတွေကိုပါဖမ်းဆီးလိုက်ပြီးတဲ့နောက်မှာစစ်တပ်အကြီးအကဲဗိုလ်ချုပ်အ
တဲ့အတွက်ဖမ်းဆီးထားသူတွေကိုချက်ချင်းလွတ်ပေးဖို့ Kula Tamaka, Tuya Mujo, and Antonio Guterresca, Danela Nema Tonsu Ware, Pazi Otobo, Chicken Simian Ba, Atuin Kubia Gala, the Bor Tuni Jago, Piwa, Liza Lina, Balu, Tuya Mujoga, Taitum Ware, Sitaga, Anna Tenga B, Danela Nedonga, Winjo, Abdallah Hamdoko, Acha, Tawin Shidu. Tunetu, Chatawan Shidurigo, Setaga Pansi Gabare, Kulo Setaga Anatinago Kanga Jaune, Pansi Tare, Wenji Joko, Chachin Lopibo, American Suyagale, Tonsu Labare.
Computer Senate Tudane, Comrigo, Natan Seronga, Poutrin Gere, Solar Winds Poutrinu, Juron Gere, Rashaga, Pampu Bitare, Computer Hekariha, Agule, Gabalon Sena Nidina, Senate Rigo, Sella Taika Nira Pippi. A good thing, Taka Mugaro, Clock Winsamu Pide, the same piano young chari, Kuzilerigo Pimata, Taka Nirelo, American Nipina Community Pite, Microsoft Cup, Jobare, Akulo, Nobelium, Taka Mugu, Milarega, Sanjigera, Pippi, Throw Taka, Comuniga, Dia Lizzo, Shinira, Tuya Relu, Taning Renega, Topian, Chenia, Gemma, Popia Tabare, the remake through a Losamu, Kanu Semabe, Microsoft Cup, Porto Nangere. Microsoft don't say to Rego Tigasima Dita Kemu Semelon Town Dazi Nino Melo Lepio Vare.
American Piran Zugo, Lejangani, Layame Ki Dwari Nine Mapimene Kawezi Tobu Lua Chong, Tamara Biding up Media Topian Labida Nama, Kawezi, a pit to da Durigo. American Piran Zu doing Lejangani Machami Piana Wingan Piruma Pita Jong, American Tamara aim Budogata Nela Nedonga Topia Mare, American Deputare Kawezi, Tomurega Tamyogo. A piwa tota du pibi, longer in a cell in I drink, cove bo machi jaw, Santa Chaco, a tibu nine, Durego, American Piranzu, drink when we pay my pibare, Quimbu Jeha, Novembala, she anima, Sadin, they are my pibare.
Kimutane Kusamujavashin, the Ren Sisingo Tisakirava, Ingan in a KPU in Yamavai Sisinigu, Sele Tolinivare. Matagimaro, Asi and the Maima, Patama Zonche, a poem, nine at nine a year, a cheek game of Babe, Jimpare, Asi and take this sue when a pedalu, the Borta Amingu, Dimjamaba, a good old Olangani, Jimpare, Asi and take this sue with ma, Nima, nine and jay, Tanaga, Kuzalegube, Pig Jare, Gaysabono, a chainigu, Jijaya Amashin. Degree October Neset Chow Yama Sadime Internet Online Gani Jimpame Asian Tati Siwegu Dayapu Nemaning Jai Tanaga Nyun Jai Mu Jok Diaku Pekja Tare Lu Sikon Siga Yobare Akulu Pekja Tabi me Demetesura Guro Drum Song Pia Debulu Sikon Si Pyogunya Bujo Zomi Tungale Pyobare Jangunga Lare Dringu Guam Yatuga Pyobyamashi.
အော်တိုဘန်27ရက်နေ့နေ့ဆက်ရှိတီကျင်းပမယ်36ကျင်းမြောက်အာဆီယံထိပ်သီးဆွေးနွေးပွဲအတွက်စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုမဖိတ်ဘဲနိုင်ငံရေးနဲ့မပတ်သက်သူကိုဖိတ်ကြားမယ်လို့အာဆီယံကဆုံးဖြတ်ထားချိန်မှာနိုင်ငံရေးဌာနကညွှန်ကြားရေးမှုချုပ်တယောက်ကိုဖိတ်ကြားထားတယ်လို့စစ်ကောင်စီရဲ့သတင်းပြန်ကြားရေးတာဝန်ခံဗိုလ်ချုပ်စောမင်းတုံးကဒီကနေ့ပြောကြား
င်ဆိုင်မှုချုပ်တရားကိုဖိတ်စာထိကြထားပါတယ်ကျွန်တော်တို့အနေနဲ့ကတော့တက်ဖြစ်မတက်ဖြစ်မသိရလေးပါဘူးအကြောင်းလည်းမပြန်လေးပါဘူးကျွန်တော်တို့အနေနဲ့ခုနပြောလို့တက်ဖြစ်မတက်ဖြစ်မသိရလေးပါဘူ
းဘူချုပ်စောမင်းတုံးကညွှန်ကြားမှုချုပ်လို့သာပြောပြီးဘယ်သူဘယ်ဝါဆိုတာနာမည်တော့မပြောပါဘူးတချို့နိုင်ငံတကာသတင်းတွေမှာနိုင်ငံရေးဌာနအမြဲတမ်းတွင်းဝန်ဦးချမ်းအေးလို့ဖော်ပြကြပါတယ်။ဒါပေမဲ့ညွှန်ကြားမှုချုပ်လို့ပြောထားတဲ့အတွက်အာဆီယံရေးရာဌာနညွှန်ကြားမှုချုပ်ဦးရဲကျော်များဖြစ်နိုင်တယ်လို့လည်းတချို့ကတွက်ကြပါတယ်။မြန်မာနိုင်ငံရေးပြဿနာဖြေရှင်းရေးအတွက်အာဆီယံကောင်းဆောင်တွေကြားသဘောတူလာတဲ့အချက်၅ချက်အကောင့်တွေပေါ်ဖို့ပြက်ကွက်တယ်ဆိုပြီးအာဆီယံထိပ်သီးအစည်းအဝေးတွေကိုဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုတက်ခွင့်မပြုဖို့အာဆီယံကဆုံးဖြတ်ခဲ့တာပါ။အော်တိုဘာလ15ရက်ကအာဆီယံနိုင်ငံသားရေးဝန်ကြီးတွေအစည်းအဝေးမှာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုဖိတ်ရည်မဖိတ်ရည်ဘုံသဘောတူညီချက်မရခဲ့တဲ့အတွက်အော်တိုဘာ16ရက်မှာအလှည့်ချဥက္ကဋ္ဌကမဖိတ်ဖို့ဆုံးဖြတ်လိုက်ကြောင်းကြေညာချက်ထုတ်ပြန်ခဲ့တာပါ။ဘယ်နိုင်ငံတွေကတက်စီခြင်းပြီးဘယ်နိုင်ငံတွေကမတက်စီခြင်းဘူးဆိုတာထုတ်ဖော်မပြောပေမဲ့လက်ရှိအလှည့်ချဥက္ကဋ္ဌတာဝန်ယူထားတဲ့ဘရူနိုင်းမလေးရှားအင်ဒိုနီးရှားစင်ကာပူစတဲ့နိုင်ငံတွေဘက်ကအာဆီယံရဲ့ဂုဏ်သိက္ခာအရဖိတ်လို့မဖြစ်နိုင်ဘူးလို့ထုတ်ဖော်ပြောကြားခဲ့ကြပါတယ်။နိုင်ငံကြီးနဲ့ပဲကမဟုတ်တဲ့ကိုယ်စားလှယ်တူကိုပဲတယောက်ခွင့်ပြုမယ်ဆိုတဲ့အာဆီယံရဲ့ဆုံးဖြတ်ချက်ဟာအာဆီယံအသင်းရဲ့ပြည်ညာနဲ့မကန့်ညီဘူးလို့ဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်။
ဒီကတော့နိုင်ငံကောင်းဆောင်တွေလုပ်တဲ့အစီအစဉ်နိုင်ငံကောင်းဆောင်ဖိတ်ရမှာပဲဖြစ်တယ်။ဒါကိုကျွန်တော်တို့ ตุงยีสานามชีวะเนี่ยสังเวยละครับဖြစ်တယ်အဲဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အနေနဲ့ကိုယ်ကိုတန်းတူရည်တူဖြစ်ထားတဲ့အာဆီယံနိုင်ငံအားလုံးလက်မှတ်ပါနိုင်ငံချို့ရဲ့ကမ်ဘတ်မှုကြောင့်တန်းတူရည်တူမထားတဲ့အစီဝေးကိုဘာရောက်တက်ရောက်တာကပို့ပြီးတော့မြန်မာနိုင်ငံရဲ့ဒီအချိုးချာအာဏာကိုစော်ကားရကြတယ်ဒါကြောင့်မို့ကျွန်တော်တို့လည်းတပ်ဖို့မတပ်ဖို့မရအောင်စစ်ကောင်စီအကြီးအကဲကိုမဖိ
ာလီလာရေးဖွဲ့ ISPA ညွှန်ကြားမှုဦးအောင်သူငင်းကတော့သူ့အမြင်ကိုအခုလိုပြောပါတယ်
ဆိုတော့ကျွန်တော်တို့နိုင်ငံမှာအရင်တစ်ခါဖြစ်ခဲ့ဦးတဲ့2006မှာတုန်းကဒီ ASEAN ဥက္ကဋ္ဌအလှည့်ကျယူရမယ့်ကိစ္စလေဆိုတော့အဲ့ဒီအချိန်မှာမြန်မာပြည်ကအစင်မပြေဘူးပေါ့ဗျာနိုင်ငံတကာကလည်းဝေဖန်နေတဲ့ကိစ္စတွေပါလေရှိတော့အဲ့တော့မြန်မာကိုယ်တိုင်ကသူတို့ကိုယ်တိုင်တစ်ခါအနောက်ကိုနောက်ဆုတ်ပေးတယ်ပြီးရခါကျတော့အလှည့်ကျပေးလိုက်တယ်ဆိုတဲ့ဟာမျိုးပေါ့ဗျာဆိုတော့အဲ့တော့ကတော့ပြောမယ်ဆိုရင် consensus လို့ပြောလို့ရတယ်လေနော်ဆိုတော့အခုအနေထားမှာတော့ဒါ consensus တော့မဟုတ်ဘူးဒါပေမဲ့နိုင်ငံအများစုကဟိုဆုံးဖြတ်သွားတဲ့အနေအထားမျိုးဖြစ်သွားတော့ပေါ့ဟိုထိပ်သီးစည်းဝေးဆိုတဲ့အခါမှာသူတို့က ASEAN Plus 3တို့အထူးသဖြင့်အနောက်နိုင်ငံတွေ US တို့ကဖိအားပေးတဲ့အခါကျတော့ဒီမှာဖိအားကြာခက်တယ်ဆိုရဟာမျိုးနေသာရှိတာပေါ့နော်
။သုံးရကြာကျင်းပမဲ့အာဆီယံနိုင်ငံကြီးရဲ့အစည်းအဝေးတွေမှာအမေရိကန်နိုင်ငံကြီးဝန်ကြီးအန်တိုနီဘလင်ကန်တက်ရောက်မဲ့အာဆီယံအမေရိကန်ထိပ်သီးစည်းအဝေးပွဲတရုတ်ဂျပန်တောင်ကိုရီးယားနိုင်ငံခေါင်းဆောင်တွေနဲ့ဆွေးနွေးတဲ့ ASEAN Plus 3ဆွေးနွေးပွဲတွေလည်းပါဝင်ပါတယ်။ဒါကြောင့်အာဆီယံအနေနဲ့စိတ်ကောက်စီအခြေခဲကိုဖိတ်ဖို့ခက်တယ်လို့ကိုအောင်သူငင်းကသုံးသပ်ပါတယ်။အာဆီယံဆိုင်ရာမြန်မာအထူးကိုယ်စားလှယ်ဘရူနိုင်းနိုင်ငံကြီးဝန်ကြီးEveryone you stop yet မြန်မာနိုင်ငံခရီးစဉ်ကိုစစ်ကောင်စီဘက်ကလက်မခံသေးပါဘူးစစ်ကောင်စီကဖမ်းဆီးထားတဲ့ဒေါ်အောင်ဆန်းစုကြည်နဲ့တွေ့ခွင့်ရဖို့သူ့ရဲ့တောင်းဆိုချက်ကိုမလိုက်လျောနိုင်ဘူးလို့စစ်ကောင်စီဘက်ကတုံ့ပြန်ထားပါတယ်ဒါပေမဲ့မြန်မာနိုင်ငံအနေနဲ့ ASEAN ဘုံသဘောတူချက်၅ချက်ကိုတက်နိုင်များပူးပေါင်းဆောင်ရွက်ပါမယ်လို့လည်းထပ်မံကတိပြုထားပါတယ်ခင်ဗျာ
ရတူပါရှင်အခုဆက်လက်ပြီးတော့လေဒီအာဆီယံတမိုင်းမှာပထမဆုံးအချိန်အဖွဲ့ဝင်နိုင်ငံတနိုင်ငံရဲ့အကြီးအကဲမပါဘဲဒီအာဆီယံထိပ်သီးစည်းဝေးပွဲကျင်းပတာနဲ့ပတ်သက်လို့သဘောထားအမြင်ကိုတင်ပြမှာပါ NUG လူခွင့်ရေးဝင်ကြီးဦးအောင်မျိုးမင်းကိုကိုစော်မှုကျော်ကဆက်သွယ်မေးမြန်းထားပါတယ
်ဟုတ်ကဲ့ဦးအောင်မျိုးမင်းခင်ဗျအခုဆိုလို့ရှိရင်ဒီအာဆီယံအရှိတောင်အရှာအသင်းကြီးကဆိုလို့ရှိရင်မြန်မာဆရာနာသိန်းကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုလည်းမဖိတ်ဘူးဒီစစ်ကောင်စီရဲ့ဒီအကြီးတန်းပေါ့တာဝန်ရှိတဲ့သူတွေကိုမဖိတ်ဘူးစသဖြင့်ခုလိုဖိအားပေးထားတာတွေရှိတယ်ပေါ့လေအဲ့တော့ဒီအာဆီယံအစင်းရဲ့လှုပ်ဆောင်မှုမှာဆိုလို့ရှိရင်ဒီမြန်မာနိုင်ငံနဲ့ပတ်သက်လို့တော့အတော်ကိုပြင်းထန်တဲ့ကိစ္စလို့ပြောလို့ရနိုင်မယ်ထင်ပါတယ်အဲ့တော့ဒီအာဆီယံအစင်းရဲ့အခုလှုပ်ဆောင်မှုနဲ့ပတ်သက်ပြီးတော့ NUG အနေနဲ့ဒီဥအောင်မျိုးမင်းအနေနဲ့ဘယ်လိုတုံ့ပြန်ပြောဆိုလို့ပါလဲခင်ဗျ
အာဆီယံရဲ့မူအာဆီယံရဲ့လှုပ်ထုတ်လှုပ်နီးနဲ့သူ့ရဲ့လှုပ်ပိုင်ခွင့်အရဆိုရင်အခုလိုမျိုးအာဆီယံထိပ်သီးညီလာခံမှာမြောက်လှိုင်ကိုတက်ဖို့အတွက်သူတို့လက်မခံဘူးဆိုတာဒါတော်တော်ပြင်းထန်တယ်လို့ပြောလို့ရပါတယ်။ဘာကြောင့်လဲဆိုတော့အာဆီယံမှာသူ့ရဲ့ policy နဲ့တခြားနိုင်ငံရဲ့ပြည်တွင်းရေးကိုဝင်ရောက်မဆုပ်ဖက်ရဘူးဆိုတဲ့ကိစ္စနောက်တစ်ခါမှာအာဆီယံကနိုင်ငံတွေအားလုံးရဲ့သဘောတူညီချက်ကိုရယူပြီးမှစနတ်တူညီပြီးမှလှုပ်ဆောင်ရမယ်ဆိုတဲ့ချက်တွေကိုသူတို့ကအမြဲတမ်းကင်ဆယ်ပြီးတော့မြန်မာနိုင်ငံဘယ်ကိစ္စဖြစ်ဖြစ်တခါမှဒီလောက်ထိလှုပ်ဆောင်ခဲ့တာမရှိပါဘူး။ဒါတောင်မှကျွန်တော်တို့အားမလို့အားမြဖြစ်တာရှိပါတယ်။ဘာကြောင့်လဲဆိုတော့ဗိုလ်ချုပ်မူကြီးမြောက်လှိုင်ကိုတယောက်ခွင့်မပေးပေမဲ့နည်းနည်းအစ်စ်နှိမ်ပြီးလာလို့ရှိရင်လည်းလက်ခံမယ်ဆိုပြီးတော့ပြောကြားတဲ့သဘောမျိုးဖြစ်တယ်။လုံးဝအပြည့်အစုံရက်တည်တာတော့မဟုတ်ဘူး။အစ်စ်နှိမ်ပြီးတော့တွေးဆုံမဲ့သဘောမျိုးဖြစ်တဲ့အတွက်ရာဂိုင်းလုံးအပြည့်နဲ့တော့ကျွန်တော်တို့တိတ်ပြီးတော့သဘောကျတာတော့မဟုတ်သေးပါဘူးခင်ဗျ။
အခုဆိုလို့ရှိရင်ဒီကုလသမဂ္ဂကလည်းဒီမြန်မာစစ်ကောင်စီကိုအတိမတ်ပြူတာမျိုးမလုပ်ပါဘူးနောက်တစ်ခုကအာဆီယံလည်းကုစုမဖိတ်ကြားဘူးပေါ့နော်ပြောရရင်တော့အတိမတ်ပြူတာမျိုးမလုပ်ဘူးမြန်မာနိုင်ငံနဲ့ပတ်သက်တဲ့နိုင်ငံတကာဖိအားပေးမှုတွေနိုင်ငံတကာအတိုင်းအဝိုင်းတွေမှာဆိုလို့ရှိရင်တော်တော်လေးကိုချိတ်ဆက်မှုရှိရှိလှုပ်လာတယ်လို့ပြောလို့ရမယ်ထင်ပါတယ်အဲ့တော့ဒီနိုင်ငံတကာဆက်ဆံရေးနယ်ပယ်မှာဒီနိုင်ငံတကာစစ်မျက်နှာမှာဒီဘလို tangible ဖြစ်တဲ့ပေါ့နော်ဘလို့တိကျခိုင်မာမှုရှိတဲ့ရလဒ်မျိုးများထပ်ပေါ်လာမယ်လို့ထင်ပါတယ်လေဥပမာ NUG ဆိုရကိုအတိမပြုမလားဘလို့ဟာမျိုးတွေဖြစ်လာနိုင်မလဲပေါ့လေ
နိုင်ငံတကာအတိုင်းဝိုင်းကြားမှာဆိုရင်တော့ကျွန်တော်ဖြစ်လာနိုင်မှုအတွက်တော်တော်အားကောင်းလာပါပြီအချက်ချင်းကြီးနိုင်ငံကြီးအများကြီးကနေစပြီးတော့ NUG ကိုအတိမတ်ပြဖို့တော့မဟုတ်ဘူးဒါပေမဲ့အခုချိန်မှရင်ကျွန်တော်ကြည့်တဲ့အခါမှာ NUG ကိုအစိုးရတရက်အနေနဲ့တရားဝင်အတိမတ်မဖြစ်ပေမဲ့အစိုးရတရက်ခဲ့သို့တွေးဆနေတဲ့ကိစ္စတစ်ခုပါဥပမာကျွန်တော်တို့ဒီအမေရိကန်နိုင်ငံဆိုလို့ရှိရင်သူ့ရဲ့ State Department ရဲ့အကြံပေးဒါနဲ့လည်းတွေ့နေရရှိတယ်။နော်အမျိုးသားလုံခြုံရေးအဖွဲ့နဲ့လည်းတွေ့နေရရှိတယ်။ဒါတွေကိုလည်းသူတရားဝင်ထုတ်ပြန်နေပါတယ်။တစ်ချိန်တည်းမှာလည်းကျွန်တော်တို့နဲ့တွေ့ဆုံတဲ့အခါမှာတင်ပြတဲ့အချက်တွေဒါတွေကိုလည်းလုံဆောင်နေပါတယ်။ဒါကအမေရိကန်တနိုင်ငံနဲ့ပါ။ဒါပေမဲ့နောက်ပိုင်းမှာဆိုလို့ရှိရင်လည်းကျွန်တော်တို့ဒီနိုင်ငံနေကြတဲ့မှာရှိတဲ့လွှတ်တော်တွေကတောင်းဆိုမှုတွေကရှိလာပါပြီ။လွှတ်တော်ရဲ့တောင်းဆိုချက်ကအစိုးရကနေဒါကိုအလေးထားလုံဆောင်ရတဲ့အခြေအနေမျိုးရှိတဲ့အတွက်ဒီချက်နေရာဖြစ်ကိုဖြစ်လာနိုင်မဲ့အနေအထားမျိုးဖြစ်တယ်။ဒါပေမဲ့ကျွန်တော်တို့အာဆီယံတွင်းမှာတော့နည်းနည်းခက်ခဲတာပေါ့။ဒါပေမဲ့ဒီအာဆီယံတွင်းမှာရှိတဲ့နိုင်ငံများကြီးဝင်ကြီးတွေနဲ့လည်းအလွတ်တဘောတွေ့ဆုံပြီးတော့ပြောကြားတဲ့ချက်တွေကျွန်တော်တို့ရဲ့တင်ပြချက်တွေကိုနားထောင်ပြီးတော့အခုလိုမျိုးဟိုတိတဲ့ပုံပုံပြင်းထန်တဲ့လုပ်ငန်းတွေဖြစ်တဲ့အတွက်ဒါကလည်းကျွန်တော်တို့က short တွက်ထားလို့တော့မရအောင်ခင်ဗျ။
အခုအာဆီယံကတော့ဒီအာနာသိန်းစစ်ကောင်စီကိုဒီမဖိတ်ဘူးဆိုတာမျိုးနဲ့ဖိအားပေးထားတာရှိပါတယ်။အဲ့တော့ဒီအာဆီယံနဲ့ NUGS ဆက်ဆံရအောင်ဘယ်လိုရှိပါလဲခင်ဗျ။အ
ာဆီယံနေနဲ့မဟုတ်ပြီမဲ့အာဆီယံမှာရှိတဲ့နိုင်ငံတွေကြားထဲမှာတွေ့ဆုံမှုတွေကျွန်တော်တို့အလွတ်တဘောရှိခဲ့တာဒါတော့အားလုံးနဲ့သိပါ။တစ်ချိန်တည်းမှာပဲကျွန်တော်တို့ဒီလိုမျိုးအာဆီယံရဲ့ကိုယ်စားလှယ်ဆေးလွတ်ပြီးတော့တွေ့ဆုံမယ်ဆိုတဲ့အချိန်မှာလဲ NUG ကဘယ်လိုမျိုးရက်တည်မလဲ။ NUG ရဲ့တောင်းဆိုတဲ့အချက်တရားပါတယ်လေ။နော်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အားလုံးပါဝေးရမယ်လက်ရှိအချိန်ဒီမှာဖန်ဆီးထားတဲ့သူတွေလည်းပြန်လှုပ်ရမယ်အကြမ်းဖက်မှုလည်းရပ်တန့်ရမယ်ဆိုတဲ့အချက်ကိုကျွန်တော်ခိုင်ခိုင်လုံလုံပြောကြားခဲ့ပါတယ်ဒီချိန်ချင်းမှာရင်ကျွန်တော်တို့ကနိုင်ငံဒေသအတွင်းမှာလည်းနိုင်ငံကြီးအားလုံးတရုတ်ပါဝင်နိုင်ငံကြီးအားလုံးနဲ့လည်းကျွန်တော်တို့အနေနဲ့ဟိုကောင်းမွန်တဲ့ရည်ရွယ်ဟိုပူးပေါင်းဆောင်ရွက်မှုတွေရှိချင်တယ်နိုင်ငံတကာရဲ့အခမ်းအနားကိုလည်းကျွန်တော်တို့ပူးပေါင်းဆောင်ရွက်မယ်ဆိုတာပြောထားတဲ့အတွက်ဒီကိစ္စရတော့ရှိပါတယ်ခင်ဗျာဟိုဒီအာဆီယံအသင်းမှာကျွန်တော်တို့တရားဝင်ဟိုစာရေးပို့တာရှိရဲ့ကျွန်တော်တို့ရဲ့အယူအဆတွေကိုလည်းဆက်သွယ်ဆောင်ရွက်မှုတွေလည်းရှိပါတယ်အာဆီယံရဲ့ဟိုသူတို့ရဲ့ယက်တီချက်တွေပေါ်ဆောင်တဲ့အခါမှာကျွန်တော်တို့ရဲ့အကြံပေးမှုတွေကျွန်တော်တို့ရဲ့တိုက်တွန်းချက်တွေကျွန်တော်တို့ရဲ့တောင်းဆိုချက်တွေတော်တော်များထင်ရှားလာတာလည်းဒါလည်းထူးခြားချက်တစ်ခုပါပဲ
ဒါကတော့ NUG လူခွင့်ရေးဝင်ကြီးဦးအောင်မျိုးမင်းကိုကိုစော်မိုးကျော်ကဆက်သွယ်မေးမြန်းခဲ့တာပါရှင်။အခုတော့ဒီထိုင်းနိုင်ငံမှာအထောက်ထားမဲ့မြန်မာတွေဖမ်းဆီးခံရတဲ့တဲ့င်းကိုပြောပြမှာပါ။ထိုင်းနိုင်ငံနဲ့ဆက်တလျှောက်လုံခြုံရေးတွေတင်းကျပ်ထားတဲ့ကြားကပဲဒီနှစ်ရက်အတွင်းမှာဒီမြန်မာအယောက်200လောက်အထောက်ထားမဲ့တဲ့အတွက်ဖမ်းဆီးခံခဲ့ရတဲ့အကြောင်း VOA မြန်မာပိုင်းတဲ့င်းတောက်မအေးမာကတဲ့င်းပေးပို့ထားပါရရှင်။
ထိုင်းမြန်မာနယ်စပ်တွေဖြစ်တဲ့ကချင်နာဘူရီပြည်နယ်၊ရနောင်းပြည်နယ်၊ချင်းမန်ပြည်နယ်တွေကိုအထောက်ထားမဲ့မြန်မာတွေရာဂနန်းနဲ့ဝင်လာနေတဲ့အတွက်ဖမ်းဆီးခံရကြောင်းထိုင်းအခြေစိုက် AAC မဟာမိတ်အဖွဲ့ကအလို့သမားရေးလှုပ်ရှားသူကိုရဲမင်းကအခုလိုပြောပြပါဗျ။
120ထိကိုခန်းခံထိပါတယ်ဗျ။အဲကျွန်တော်ခန်းခံထိတဲ့တနေ့ရဲပေါ့ဗျာ။တနေ့ရဲလူကြီးကျွန်တော်တို့ထိုင်းနိုင်ငံနဲ့တရားမဝင်လမ်းကြောင်းနေဝင်တဲ့ချစ်ချောင်းမြန်မာလူသား120ဦးခန်းခံထိတာပါ။ထိုင်းနိုင်ငံကချင်နာဘူရီခေတ္တကျောင်းလမ်းတနေ့ရမှာပါ။အဲ့ကျွန်တော်တို့ကတော့ဒီတဝေရန်ကုန်ပေါ်မြန်ဘကူဘက်ကနေလာခဲ့ကြတဲ့တော့ထိုင်းကိုအလုတ်သွားလုတ်ဖို့လာတဲ့မြန်မာနိုင်ငံသားတွေဖြစ်ပါတယ်။လောက်သားလေး65ရောက်အမျိုးသမီး55ရောက်လို့သိရပါတယ်။စစ်တော်ထဲမှာပေါင်းအောင်နေတဲ့ချိန်မှာဒီထိုင်းရွာသားတွေကတင်းတင်းမှုကြောင့်ဒီနေမြေကအမှတ်ပေါ့နော်နေမြေကအမှတ်136ရဲတပ်ရင်းနဲ့သက်ဆိုင်ရာအာဏာပိုင်တွေကတွားရောက်ရှာဖွေဖမ်းဆီးခံထိခဲ့တာပါ။25ရက်နေ့မှာလည်းရန်ကုန်ဘကူပေါ်မြန်ဒေသဆောင်ကနေပြီးတော့ကျွန်တော်တို့ထိုင်းနိုင်ငံထဲကိုတရားမဝင်အလုတ်လုတ်ဖို့အတွက်ဝင်ရောက်လာတဲ့ဒီမြန်မာနိုင်ငံသား40လေးဦးဖမ်းဆီးချင်ထိပါတယ်ဟုတ်ကဲ့သူတို့ကတော့ဒီအဲကော့တောင်းရနောင်းလန်းကနေဝင်လာတာဖြစ်ပါတယ်ပြီးတော့ဒီနေ့တည့်ရက်ထဲမှာပဲကျွန်တော်ထိုင်းမြန်မာနယ်စပ်ချင်းမိုင်ဒီနယ်ကျွန်တော်တို့ဒီဖမ်းမြို့နယ်ပေါ့နော်ဖမ်းမှာပေါ့နေဖမ်းနေတဲ့ဒီနေသားဆောင်ပေါ့နော်အမှတ်3ဖြစ်တဲ့အဖွဲ့ကဖမ်းဆီးလိုက်တဲ့မြန်မာနိုင်ငံသားကတော့အလုံး26လောက်ဖြစ်ပါတယ်အဲ့နှစ်ရတာကာလတည်းမှာဆိုရင်မြန်မာနိုင်ငံသားအခု200မိသားဖမ်းဆီးခံထိတဲ့အနေအထားဖြစ်ပါတယ်ခင်
ဗျ။ဝင်လာကြသူတွေဟာလူကုန်ကူးတဲ့ပွဲစားတွေကိုအခကျေးငွေတွေပေးပြီးဝင်ရောက်လာကြတာဖြစ်ပြီးသူတို့နဲ့အတူလူပွဲစားတချို့လည်းဖမ်းမိခဲ့ပါတယ်။ထိုင်းဆိုရကပြည်နယ်ဆယ်ခုကနယ်စပ်တွေကိုတင်းတင်းကြပ်ကြပ်လုံခြုံရေးတိုးချထားနေမှာပဲ။အခုလိုမျိုးလူဦးရေရာနဲ့ချီပြီးဖမ်းမိခဲ့တာပါ။ဒါဟာမြန်မာနိုင်ငံမှာနိုင်ငံရေးစီးပွားရေးအကျက်တဲတွေကြားထဲမှာသောဝင်နေရေးအတွက်အလုံးလောက်ကင်ဖို့လာခဲ့ကြသူတွေဖြစ်ကြတယ်လို့လည်းဆိုပါရယ်ဒီလပိုင်းအတွင်းမှာပဲထောင်နဲ့ချီပြီးတော့ဖမ်းမိနေတယ်လို့လည်းကိုရဲမင်းကပြောပြပါရယ
်ကျွန်တော်အခုလွန်ခဲ့တဲ့နှစ်လအတွင်းမှာဆိုကျွန်တော်မြန်မာနိုင်ငံကအခုဆိုရင်ကျွန်တော်တို့9,000ကျော်လောက်ဒီကိုဖမ်းဆီးခံထိတာပြီလို့ကျွန်တော်သိရပါပြီဟုတ်ကဲ့အနာသိမ်းထားပြီးနောက်ပိုင်းကျွန်တော်မြန်မာနိုင်ငံရဲ့အနေအထားအချက်တွေလုံလက်မဲ့ကြေညာတွေကျွန်တော်မြန်မာနိုင်ငံထဲမှာဘယ်လိုမှရက်တိလို့မရနိုင်တော့တဲ့အနေအထားတွေကြောင့်ခက်ခဲပေါင်းစုံကြားနေပြီးတော့ဖမ်းမိမှသိရတာနဲ့ဆွံ့ဆောင်စားဝင်ရောက်လာတဲ့ဒီဖြစ်ပါတယ်
။ဒ ထိုင်းနိုင်ငံမှာမြန်မာရှေ့ပြောင်းလို့တမှာ၃နှစ်ထက်မနည်းအလုပ်လုပ်ကိုင်နေကြတာဖြစ်ပြီးတရားမဝင်အထောက်အထားမရှိသူတွေလည်းအများအပြားရှိနေပါတယ်။နေစဉ်နဲ့မြန်မာနိုင်ငံသားအထောက်အထားမဲ့တွေရာနဲ့ချီပြီးဝင်လာနေကြတာပါ။ဒီအတွက်ထိုင်းအစိုးရကထိုင်းမြန်မာနယ်စပ်တွေအပါအဝင်နယ်စပ်တွေကို၂၄လပြီးလုံးလုံခြုံရေးတင်းကြပ်စွာချလာဖို့ပြည်နယ်ဆယ်ခုကအာဏာပိုင်တွေကိုညွှန်ကြားထားပါတယ်ရှ
VOA မြန်မာပိုင်းသတင်းတောက်မအေးမှာပါရှင်အင်္ဂါနေ့ကင်း VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုတော့နိုင်ငံတကာသတင်းလွှာတပုတ်ကိုကြည့်ကြရအောင်ပါတူရကီမှာထောင်ချခံထားရတဲ့ရက်ဖက်ဖွဲ့စည်းကောင်ဆောင်တအုပ်ကိုပြန်လွှတ်ပေးရေးတောင်းဆိုခဲ့ကြတဲ့အမေရိကန်တမ်မတ်ဂျီဒေးဗစ်စတက်ဖီးလ်အပါဝင်တမ်မတ်ဂျီဆယ်အုပ်ကိုနိုင်ငံတွင်းကနှင်ထုတ်ဖို့တူရကီသမ္မတရစ်ဆပ်တိ
ဒီအရာတုံ့ပြန်မှုနဲ့ရင်ဆိုင်နေရပါတယ်။အစ္စတန်ဘူကနေတိုရီယန်ဂျွန်စ်တည်င်းပေးပို့ထားတာကိုမှတ်တင်ကြည့်ထိုက်ကပြောပြပါပါ။တူရကီနိုင်ငံမှာလူခွင့်ရေးကာကွယ်ရေးဆက်လက်ပိုင်းဖြတ်ထားကြောင်းနယ်သာလန်ဒိန်းမတ်နဲ့နော်ဝေတို့ကအသီးသီးကြေညာချက်ထုတ်ခဲ့ကြပြီးအမေရိကန်နဲ့ဂျာမနီတို့ကတော့သူတို့ဘက်ကရှင်းလင်းချက်ရဖို့လုပ်နေတယ်လို့ပြောပါတယ်။ လူတူဦးကိုနှင်ထုတ်ဖို့အတွက်တန်တမာရဲ့အတုံးနှုံဖြစ်တဲ့မလူလာအတူဖြစ်စနေနေ့ကသမ္မတအဒိုဝန်ကြီးညာလိုက်တဲ့တန်မှတ်ကြီးဆဲဦးထဲမှာဒီနိုင်ငံတွေပါဝင်တာဖြစ်ပါတယ်။တူရကီပရဟိတသမားအော့စမန်ကာဘာလာကိုလွှတ်ပေးရေးတောင်းဆိုတဲ့ရှာရှာပါပါပူးတဲ့ကြေညာချက်ထုတ်ခဲ့တဲ့တန်မှတ်ကြီးတွေကိုတူရကီရဲ့ပြည်တွင်းရေးဆွတ်ဖက်မှုအဖြစ်တူရကီသမ္မတကရှုတ်ချပါတယ်။
တူရကီအကြောင်းကိုသူတို့သိရှိသဘောပေါက်ရမှာပါ။တူရကီအကြောင်းနားမလဲသဘောမပေါက်တဲ့ဒီနေ့မှာသူတို့ထွက်သွားရမှာပါလို့သမ္မတအာဒိုဝန်ကပြောပါတယ်။ကာဘာလာဟာတူရကီမှာအထင်ရှားဆုံးလူမှုအဖွဲ့အစည်းထောက်ခံသူတွေတဲ့ကတူဖြစ်ပြီးအာဒိုဝန်ကိုဝေဖန်သူဖြစ်ပါတယ်။ 2019ခုနှစ်ကအာနာသိမ့်ပိုကျန်းစီမှုမှာငွေကြေးထောက်ပံခဲ့ပြီးအာရဝန်ကိုဖျောက်ချရေးကြိုးစားခဲ့တယ်လို့သူကိုဆွဆွဲထားတာပါ။သူကိုဆွဲချက်အလုံးညှင်းဆိုထားတယ်လို့ပြည်ထောင်စီရင်ချက်လည်းမချဘဲထောင်ချထားတာကလေးနှစ်ရှိခဲ့ပြီဖြစ်ပါတယ်။တူရကီသမ္မတကတော့သူဟာတူရကီရဲ့လွတ်လပ်ရေးကိုကာကွယ်နေတာလို့ပြောပေမဲ့လေဒီလောက်ရဟာအမားကမျိုးချစ်တွေရဲ့မဲရရှိရေးလောက်ရဖြစ်တယ်လို့သုံးသပ်သူတချို
Siwa jamu ne nguzi jamu piatana atweka ni, luru ayong piangto aang, tema de tandamaye nilangu, turki tamra atompyu lanhaing ne lo, duwa teresa ye nangyaye sangbashen, iham uske ka piovare.
Zadon is losing his popularity because CIA American Suyarune, Pubon Sanyanide, Suvile, Duga, Suswe Lanibare.
တမ်မကြီးဆေဥကတော့အခုချိန်ထိမလိုလားအပ်သူဖြစ်ကြီးညာချက်ကိုတရားဝင်သတိပေးချက်မရသေးပါဘူးနိုင်ငံရဲ့ဘန်ဒါရေးအချက်အသေးကိုပို့ပြီးတော့ဆိုးရွားသွားစေပြီးအစင်အလာအနောက်မဟာမိတ်တွေနဲ့ကွဲပြီးတတိတခြားဖြစ်သွားစေနိုင်တဲ့ဆောင်ရွက်ချက်ဖြစ်တန်တမန်တွေကိုနှင်ထုတ်ဖို့တူရကီသမ္မတအာဒိုဝမ်ဘက်ကအစင်းသင့်ဖြစ်နေပြီလားဆိုတာကိုစောင့်ကြည့်ချရမယ်လို့လည်းသုံးသပ်သူတွေကပြောပါတယ်ရ
VOA American တန်ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်ထောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျွန်တော်တို့ VOA မြန်မာပိုင်း Internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျွန်တော်တို့ရဲ့ Internet စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ Siphon Link ဖြစ်တဲ့ 8473748.info ဆိုတဲ့ web site ဆောင်ရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ် 8473748.info ဖြစ်ပါတယ်ဒါ့အပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်စလုံးပေါင်းက VOA BURMESE C CHANNEL ဖြစ်ပါရင် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voaburmese ဖြစ်ပါရင်စလုံးပေါင်းက twitter.com/voaburmese ဖြစ်ပါရင်အတန်နဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voaburmese ဖြစ်ပါလိမ့်။ VOA American တန်ရုပ်တန်နဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။အင်္ဂါနေ့နဲ့ KPOE မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါရရှင်မြန်မာစံတော်ချိန်နဲ့6နာရီခွဲပါပြီ VOE မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါရစေအခုဒီဒုတိယပိုင်းအစီအစဉ်အတွက်ဆက်လက်တင်ဆက်မယ့်အပတ်စဉ်ကဏ္ဍတစ်ခုမှာတော့
Die haben wir in MIDI in diese Musiksprache umgesetzt und die ist in denden
လွန်ခဲ့တဲ့ဒါကတော့လွန်ခဲ့တဲ့နှစ်ပေါင်းဒီ250ကျော်လောက်ကဂန္ဓဝင်ဂီတအကျော်မော်ကြီးတူဒပိုင်းတစကြံခဲ့တဲ့တေးသချင်းတစ်ပုဒ်ကိုခင်မီနီးပညာနဲ့ဆုံးသက်ဆက်ပြီးရေးနိုင်ခဲ့တဲ့အကြောင်းပေါ့နော်ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါစီးပွားရေးကဏ္ဍတက်တက်အောင်သတင်းလွှာစတဲ့အစီအစဉ်တွေကိုတင်ဆက်မှာပါရှင်အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအရင်ဆုံးကြည့်ကြရအောင်ပါကန္နာယဒေတာတဖြည်းဖြည်းကျေပြန့်လာနေတာရဲ့နောက်ဆက်တွဲအကျိုးဆက်ဖြစ်နေရာသီဥတုပြောင်းလဲလာမှုကိုရင်ဆိုင်ရနိုင်ခြင်းရှိတဲ့စပိန်နိုင်ငံတောင်ပိုင်းဒေတာတခုမှာတက်ရှိအမျိုးမျိုးပူးတွဲတည်ရှိနေနိုင်ရေးတဲ့ရည်ရွယ်ပြီးတော့တစ်ပင်ဆိုင်တဲ့စီမံကိန်းတခုမှာဒရုန်းရင်တွေကိုအသုံးပြုနေပါတယ် AP သတင်းဆောင်မကိုအခြေခံပြီးတော့ကိုစော်ဝင်းလိုင်ကတင်ပြမှာပါ
အစင်းမြင့်ဒရုန်းရင်တွေရဲ့အကူအညီနဲ့တင်ကနာရဖြစ်သွားမဲ့အရေးကိုဟန်တားနိုင်ဖို့စပိန်နိုင်ငံတောင်ပိုင်းကသိပ္ပံပညာရှင်တွေစူးစမ်းနေကြပါတယ်။မွေးရည်ချင်းအကြနဲတဲ့ Altiplano, Granada, Almeria နဲ့ Marsia စတဲ့ကုန်းမြင့်ဒေသတွေမှာတစ်ပင်မျိုးစေ့တွေကိုဒရုန်းရင်တွေနဲ့ကျဲချပေးနေပါတယ်။လွန်ခဲ့တဲ့နှစ်ပေါင်းရာချီအချိန်လုံးကဒီဒေသမှာ Juniper အပင်တွေဝတ်တချပင်တွေနဲ့ပြည့်နေခဲ့တယ်လို့ကြွမ်းကျင်သူတွေကယူဆထားကြတာပါ။ဒါပေမဲ့အသက်ရှင်နေထိုင်ရေးအတွက်လိုအပ်ချက်အရာအဲ့ဒီအပင်တွေပြုံးတည်အောင်လူတွေကလှုပ်ဆောင်ခဲ့ကြတယ်လို့ယူဆကြပါတယ်။ပင်လယ်ရေမျက်နှာပြင်အထက်ပေ1600လောက်မြင့်တဲ့ဒီဒေသမှာຫນွေမိုးဆောင်ရာသီဥတု3ခုစလုံးရေမရသလောက်ရှားပါလွန်ပါတယ်။ရာစုနှစ်ပေါင်းများစွာနှံစားပင်တွေတန်လွင်သီးပင်တွေကိုစိုက်ပျိုးခဲ့ကြပြီးတဲ့နောက်အန်ဒါလူးဆီးယားဒေသနာအစိုးရနဲ့ AI Villa NGO အဖွဲ့တို့ပူးပေါင်းပြီးတားနှဲ့ချီတဲ့စတူယန်မီတာအကျယ်ဝန်းအတွင်းသစ်ပင်တွေပြန်လည်ပေါ်ထွန်းလာဖို့စူးစမ်းနေကြပါတယ်။လက်ရှိမှာအပင်တွေစိုက်ပျိုးနေတဲ့အခြေအနေကိုတော့ Sierra Maria Los Feliz တဘာဝတစ်တော်ကျွမ်းကညွှန်ကြားရေးမှူးဟိမဲလာရာကအခုလိုပြောပြပါဗျ
။ Tenemos un programa muy ambicioso para recuperar la vegetación forestal que
ရိုက်စမွေးပြည်ပါဝင်သစ်ပင်တွေကိုလွဲသုံးစားလုပ်ခဲ့တာတွေကြောင့်ပြုံးသီးသွားတဲ့ပင်တွေကိုပြန်စားထုတ်နိုင်အောင်ကျွန်တော်တို့စွမ်းကုန်စူးစမ်းလုတ်ဆောင်နေကြတာပါ
ဒီကြီးမားတဲ့တစ်ပင်စိုက်ပျိုးရေးစီမံကိန်းကြီးကို2015ခုနှစ်မှာစတင်ခဲ့တာဖြစ်ပြီး2035ခုနှစ်အထိကြာနိုင်တယ်လို့ဆိုပါတယ်ရာစုနှစ်ပေါင်းများစွာတစ်တော်ပြုံးတည်အောင်လုပ်ခဲ့တာတွေကိုနှစ်ပေါင်း20အတွင်းပြန်အစားထိုးဖို့ကတော့မဖြစ်နိုင်တဲ့ကိစ္စပါဒါပေမဲ့ကနဦးပြောင်းလဲမှုတွေကိုလာမယ့်ဆယ်စုနှစ်အနည်းငယ်အတွင်းတွေ့ရနိုင်တယ်လို့ကြွမ်းကျင်သူတွေကယုံကြည်နေကြပါတယ်ဒီအန်ဒါလူးဆီးယားဒေသမှာတစ်ပင်ပြန်စိုက်ပျိုးတဲ့စီမံကိန်းဟာခက်ခဲပြီးငွေကုန်ကြေးကျလည်းများလွန်ပါတယ်။တဘာဝပတ်ဝန်းကျင်ချင်းမြန်လို့သူတွေအနေနဲ့စိုက်ထားတဲ့တစ်ပင်တွေရေရနိုင်အောင်စက်ကြီးတွေကိုအသုံးပြုတာအပင်တွေကိုဆယ်စုနှစ်နဲ့ချီပြီးတော့ရေလောင်းပေးနေတာဒါမှမဟုတ်မြေကြီးအတွက်လိုအပ်တဲ့တခြားအာဟာရဓာတ်တွေအစားထိုးဖြည့်ဆည်းပေးမလားဆိုတဲ့နည်းလမ်းတစ်ခုခုကိုရွေးချယ်ကြရမှာပါ။စက်ကြီးတွေကိုအသုံးပြုမယ်ဆိုရင်တော့မူလရှိပြည်သားအပင်လေးတွေပါပျက်စီးသွားနိုင်ပါတယ်။ဒါကြောင့်လေဒီစီမံကိန်းကိုကောင်းဝင်ကနေမျိုးစေ့တွေကြဲချတာနဲ့မြေကြီးကိုတူပြီးမျိုးစေ့ထဲတဲ့နည်းပညာနှမျိုးစလုံးကိုအသုံးပြုနေကြတာပါဟက်တာ900အကျယ်ဝန်းအတွင်းမျိုးစေ့ပေါင်း9သိန်းကိုဒရုန်းရင်နဲ့နှစ်ရက်ကြာကြဲချခဲ့ကြရပါတယ်ဒီမျိုးစေ့တွေကိုတော့ကောင်နေမဖြစ်စည်းနိုင်အောင်ကာကွယ်ပေးထားတယ်လို့တစ်ပင်စက်ပြိုးရေးပညာရှင်ဒန်နီယယ်ကာလာတာယုတ်ကပြောပါတယ
် Entonces lo que hacemos es envolverlas en unas cápsulasy esas cápsulas están
yuzire ko apin ga ni capsule ne chano lo atecha kaokwe pi tha ba de di capsule de ga
ကျွက်တွေငှက်တွေဖျက်ပြီးစားလို့မရအောင်ကောက်ွက်ပေးနိုင်ပါတယ်။ဒါပေမဲ့လည်းသူကရေနဲ့ထိတွေ့ပြီးနေရောင်ကြီးကြောင်းချက်ချင်းချောက်မသွားအောင်လည်းစူတန်းဆောက်ကိုထိန်းသိမ်းပေးထားနိုင်ပါတယ်
။ဒီတစ်ပင်ဆက်ပြိုးရေးစီမံကိန်းမှာဒေသရင်းကလယ်သမားတွေ၊မွေးမြူရေးလုပ်ကိုင်နေသူတွေနဲ့စီးပွားရေးလုပ်ငန်းရှင်စတဲ့အလွှာအသီးသီးကလူတွေပါဝင်ပြီးလက်နဲ့မျိုးစေ့တွေလိုက်ထည့်ပေးဖို့တိုက်တွန်းထားပါတယ်။မတူညီတဲ့တစ်ပင်အမျိုးမျိုးပါဝင်တဲ့ဒီစီမံကိန်းကနေဥရုရာသီပြောင်းလဲမှုကြောင့်ဖြစ်ပေါ်လာမဲ့ဆိုးရတဲ့ရာသီဥရုဒဏ်တွေကိုခံနိုင်ရှိတဲ့ဒီတောင်တန်းဒေသကရှုမြင်ခွင့်တွေကိုလည်းပြောင်းလဲသွားစေမဲ့အခြေအနေတွေဖြစ်ပေါ်လာစေမယ်လို့မျှော်လင့်ထားကြပါတယ်။ခက်ခဲချမ်းသာတဲ့တောတောင်အနေထားနဲ့ပြိုးပင်တွေရဲ့ရှင်သန်ဖွံ့ဖြိုးမှုနှုန်းနှေးကွေးတာတွေကြောင့်ပထမအပြောင်းလဲကိုတော့လာမယ့်နှစ်ပေါင်း20လောက်ကြာမှတွေ့နိုင်မယ်လို့ဆိုပါတယ်။သူတေတီတွေခမန်းထားတဲ့ကဘာကြီး2ဒီဂရီလောက်ထပ်မံပုံနွေးသွားမယ်အဆိုးအဆုံးအခြေအနေကိုရောက်ခဲ့ရင်စပိန်မြောက်ပိုင်းအာဖရိကတိုက်နဲ့မြေထဲပင်လယ်ဒေသတွေမှာကန္ဓာရဒေသကျေပြန့်လာပြီးတစ်တောပြုံးနှိမ့်မှုဟာလည်းတောင်တန်းဒေသတွေအထိရောက်သွားနိုင်တယ်လို့ဆိုပါတယ်။ရှစ်လအတွင်းဂလာစကိုမြို့မှာကမ္ဘာကောင်းဆောင်တွေတွေ့ဆုံပြီး COP26 လို့ခေါ်တဲ့ကုလသမဂ္ဂဥရုယာသီဆိုင်ရာညီလာခံကြီးကျင်းပဖို့ရှိပါတယ်။ဒီညီလာခံဟာကမ္ဘာအပူချိန်မြင့်တက်လာမှုကိုကန့်သတ်နိုင်ရေးအတွက်အရေးအကြီးဆုံးညီလာခံဖြစ်တယ်လို့ပညာရှင်တွေကသုံးသပ်ပြောဆိုနေကြပါတယ်ခင
်ဗျာ။ UAE American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် UAE American တန်နဲ့ RFA လွတ်လပ်တဲ့အာရှအတန်မြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက်ဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Chat 70B Asia Bing Juru Channel 103ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ကျူရူဖိုင်မှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေရှိသတင်းမှန်တွေပို့ပေးနိုင်လို့လူမှုမိတ်ဆွေအရောက်လာခဲ့ပါတယ်နော
်။အင်္ဂါနေ့နဲ့ခေ VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နဲ့6နိုင်ကနေ9နိုင်အထိတင်ဆက်နေပါတယ်။အခုတော့စီးပွားရေးကဏ္ဍကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ရုရှားဟာအရှေ့တောင်အာရှနိုင်ငံများအတင်အာဆီယံအဖွဲ့ဝင်နိုင်ငံတွေနဲ့ဆွေးနွေးမှုတွေအစီအစဉ်တွေကနေတဆင့်အရှေ့တောင်အာရှဒေသမှာသူ့ရဲ့ဩဇာလွှမ်းမိုးမှုနဲ့ဒီသူ့ရဲ့ဩဇာလွှမ်းမိုးမှုကိုချဲ့ထွင်နိုင်ရေးစူးစမ်းနေတယ်လို့သုံးသပ်သူတွေကပြောပါတယ်။ဒါပေမဲ့လည်းဒေသတွင်းမှာစည်ရေးအရာဒါမှမဟုတ်ငွေကြေးအင်အားအရာပိုးပြီးကြီးထွားလာမယ့်အနေအထားမရှိဘူးလို့လည်းသုံးသပ်သူတို့ကရှုမြင်ပါတယ်။လုခန့်ရဲ့သတင်းဆောင်မကိုဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်သိန်ကြီးထိုက်ကတင်ပြမှာပါ။
ရှိတောင်အာရှဒေသတွင်းရုရှားရဲ့ဩဇာချက်ထွင်မှုကြိုးစားမှုတွေထဲမှာအရှိတောင်အာရှနိုင်ငံများအတင်အာဆီယံအဖွဲ့ဝင်ဆယ်နိုင်ငံနဲ့ပုံသွေးရေးနဲ့ယင်းနှိမ့်နှံမှုပူးပေါင်းဆောင်ရွက်ရေးဒီဂျစ်တယ်စီးပွားရေးနဲ့ရေရှည်တည်တဲ့နဲ့ဖွံ့ဖြိုးတိုးတက်ရေးတို့ကိုအလေးထားပြီး၅နှစ်တာလမ်းပြမြေပုံကိုချက်မှတ်ထားတာလည်းပါဝင်ပါတယ်တချိန်တည်းမှာပဲဆက်ထမအကျင့်ရောက်အရှေ့ပိုင်းစီးပွားရေးဖိုရမ်ကိုလည်းပြီးခဲ့တဲ့လအတွင်းရုရှားနိုင်ငံဗလာဒီဗိုစတော့ခ်မှာကျင်းပခဲ့ပါတယ်။ရုရှားအပါအဝင်အာမေးနီးယား၊ဘယ်လာရုစ်၊ကာဇက်စတန်၊ကာဂျစ်စတန်တို့ရဲ့စီးပွားရေးဆိုင်ရာအဖွဲ့ဖြစ်တဲ့ Eurasian Economic Union နောက်ရုရှားနဲ့အာဆီယံကြားချိတ်ဆက်နိုင်ရေးဗီယက်နမ်ကပေါင်းကူအဖြစ်ဆောင်ရွက်ခဲ့တာပါ။အင်ဒိုပစိဖိတ်ဒေသရင်းတန်နမန်ရေးရအပြောင်းလဲတွေကိုတုံ့ပြန်တဲ့အနေနဲ့ရုရှားအစိုးရကဒေသရင်းမှာနိုင်ငံရေးအရာပူးပေါင်းဆောင်ရွက်မှုတွေကိုထိန်းချနိုင်ရေးကြိုးစားလာနိုင်တယ်လို့သုံးသပ်သူတွေကခန့်မှန်းကြပါတယ်။ငြိမ်းချမ်းရေးနဲ့ပူးပေါင်းဆောင်ရွက်ရေးဆိုင်ရာကမ္ဘောဒီးယားအဖွဲ့ Cambodian Institute for Cooperation and Peace က Bradley Mark ကအခုလို့သုံးသပ်ပါတယ်။
And Russia wants to be seen as a global power for its own domestic audience.
Russia ကကမ္ဘာအင်အားကြီးနိုင်ငံတစ်ခုအဖြစ်သူ့ပြည်တွင်းမှာရှုမြင်ခံရဖို့လိုလားနေတာပါ။ဒေသတွင်းမှာတီးခြားရပ်တည်နေတဲ့နိုင်ငံတစ်ခုအနေနဲ့ရှုမြင်စေချင်တာမဟုတ်ပါဘူး။ဒါအပြင်ပိုလန်မှစီမံကိန်းကနေတဆင့်အရှေ့တောင်အာရှနဲ့ဗဟိုအာရှနောက်ဥရောပကိုဆက်နွယ်မှု lan rue to che mu a che kan a sa on bain san ya to che mu rue ne a che taw a sha de ta ko win yauk pho lan ga le a to le lwe ku ba de a che taw a sha de ta rue si wa ye zin nyan rue chai sat mu phit ta ne a nyi kong twae ye to myin ye a twe a che i ne swe nwe mu rue le shi ni ba de
Australia, India, Japan, American New Year, quad upward, portal lamu. Now, Australia, Britain, American New Year, AUKUS. Yida Mohammed Wichamle, Russia, Pekam, Chimena, Pite, Lutunta, Duduka, Pio Bade. Dina Puzzalonga, Rodio, Ye, Osa, Lomomugo, Chi, Yuera, Pipade. Digene Kema, Yiba, Sazon, Kisari, Degat, Kukaro. American D-Twin Light Day, Indo-Pacific Mahabhuhadui Surabe Pshipare, Lu, Russian Nganchai Wunji, Sage Labroga, Simeon Yashiji Re, Sibuayi Gaunzao Ni Ne Binyan Shindui Pare, Moscow Achizai Apoe, Nganchai Ne Gagwayi Muara Saya Gaunzi Ye, Nasa Goji Miao Si Uwe Mahabhuhadui. ASEAN ye phwezi ti samu aw ma pi ke de sezu ni twe twin ti shi ke de ASEA Pacific data rue phwezi mu pongsan rue ha da rue a long chang ta yue yue sou yau yo ba de lan chang go twa ni bi lo le Russia naingan cha yi win chi ka pyo ba de Australia Britain ne American no ye AUKUS Mahamai ha so ye data rue ma a thu ta phin taung ti yau pin le bi a twin ma ta cha in a chi naingan rue bat ka ပိုပြီးပြင်းပြထန်ထန်ဆောင်ရွက်လာရေးစွပေးသလိုဖြစ်နိုင်တယ်လို့မလေးရှားကာကွယ်ရေးဝန်ကြီးဟီရှာမူဒင်ဟူစင်ကလွှတ်တော်မှာပြောဆိုခဲ့တာပါ။ဩကတ်အရေးကြောင့်ဒေသရင်းမှာကာကွယ်ရေးပူးပေါင်းဆောင်ရွက်မှုတွင်းမြင်ရေးနောက်လာအတွင်ဘရူနိုင်းမှာကျင်းပဖို့ရှိတဲ့အာဆီယံကာကွယ်ရေးဝန်ကြီးများအစီအဝေးမှာမျှော်လင့်ကြောင်းမလေးရှားကာကွယ်ရေးဝန်ကြီးဟူစင်ကပြောပါတယ်။ ဒါပေမဲ့လည်းရှေ့တောင်အာရှဒေသတွင်းကမြန်မာနဲ့ပြည်နယ်ကလိုရင်တခြားနိုင်ငံတွေအပေါ်ဩဇာညောင်းနိုင်မဲ့စစ်အင်အားငွေချေဒါမှမဟုတ်လဲကုန်သွယ်ရေးသဘောတူညီချက်မျိုးရုရှားမှာရှိတယ်ဆိုတာကိုတော့သုံးသပ်သူတွေကလက်မခံကြပါဘူး။စင်ကာပူ
ရုရှားကသူ့ကိုယ်သူအင်အားကြီးနိုင်ငံတစ်ခုလို့ရှုမြင်ထားတာပါ။ဒီနေ့ကခုရလို့ပြီဒါမွေးရပါခွင့်ရတစ်ခုလို့ယူဆထားတာပါ။ခန်းစားပိုင်ကတစ်ခုလို့စဉ်းစားထားတာပါ။ဒါပေမဲ့လည်းအလုံးစုံဩဇာညောင်းမှုမရှိဘူးဆိုတော့ဘက်စုံပါဝင်တဲ့အဖွဲ့အစည်းကိုတော့မကြိုက်ပါဘူး။အာဆီယံဒါမှမဟုတ်လေ
East Asia Summit မှာ Russia ဆိုရနေနဲ့အကောက်နဲ့ဩဇာမရှိဘူးလို့လဲစတိုရီကပြောပါတယ်။အာဆီယံပေါ်ရုရှားရဲ့အစဉ်လာဩဇာညောင်းမှုကအကန့်အသတ်နဲ့သာရှိပြီးမြန်မာနဲ့ဗီယက်နမ်ကိုလက်နဲ့ရောင်းချမှုသာရှိပါတယ်။စီးခေတ်ကာလနိနိကက်ကပူးပေါင်းဆောင်ရွက်မှုရဲ့အမွေအဖြစ်တခြားဘေးနိုင်ငံတွေမှာမရှိတဲ့နီလန်မျိုးနဲ့ရုရှားနဲ့ပူးပေါင်းဆောင်ရွက်ရေးဆိုင်ရာကမ္ဘောဒီးယားအဖွဲ့က ဘရက်လီမတ်ကပြောပါတယ်။ဒီယူဆချက်အတိုင်းပဲစင်ကာပူ ISES Yusuf Issac Institute ကအီရန်စတိုရီကလည်းပြောပါတယ်။ရုရှားဟာအပြန်အလှန်ကူးလူဆက်ဆံသူအဖြစ်သာရှိပြီးတခြားနိုင်ငံတွေဖြစ်တဲ့ဗြိတိန်လိုနိုင်ငံမျိုးကအရှိတောင်အာရှမှာရုရှားထက်အကျိုးစီးပွားပိုပြီးများတယ်လို့လည်းသူကထောက်ပြပါတယ်။အီရန်စတိုရီကအခုလိုဆက်ပြီးပြောပါတယ်
It's a player in the region, but it's not a major player. ဒီသာမင်းမှာပါဝင်ပတ်သက်သူတူဖြစ်ပါတယ်။ဒါပေမဲ့အဓိကကြားတဲ့ပါဝင်ပတ်သက်နေတဲ့သူမဟုတ်ပါဘူး။စစ်တပ်ကတခြားမှုကလည်းမဆိုးသလောက်သာရှိပါတယ်။သူတို့ရဲ့အဓိကမိဖက်ကတော့ဗီယက်နမ်ပါ။ဒါပေမဲ့ဗီယက်နမ်နဲ့စီးရီးလိချင်းမှုတွေရှိပါဘူး။တခါတော့ရှိရလို့ပြောရမှာပါ။ဆက်စွန်းနေတဲ့ချီပြီးကာကွယ်ပူးပေါင်းဆောင်ရွက်မှုရှိခဲ့တဲ့နှစ်နိုင်ငံအတွက်ဒါမျိုးကဖြစ်ဖြစ
Singapore, Vietnam, Doja, Lulate, Gondo, Ye, the Vodun, Ye, Chetwe, Chang, Naka, Siboye, Pumbiumu, La, La, Gangwe, Samjin, La, Nine, Sule, Suka, Pio Varishi.
မတင်ကြီးထိုင်တင်ဆက်နေတဲ့စီပွားရေးကဏ္ဍပါရှင်အခုလိုဒီ VOA မြန်မာပိုင်းကထုတ်လွှင့်ပြီးတဲ့အစီအစဉ်တွေကိုကျမတို့အချိန်မရွေးကြည့်ရှု nasinne ဆိုရင်တော့ website ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှု nasinne နိုင်ကြပါတယ်ရှင်အခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်မှာပါ ကနဝင်ဂီတအကျော်မော်ကြီးဘီတိုဗင်လွန်ခဲ့တဲ့နှစ်ပေါင်း250ကျော်ကွယ်လွန်ခြင်းတပိုင်းတစကျန်ခဲ့တဲ့တေးသချင်းတစ်ပုဒ်ကို AI ဉာဏ်ရည်တုနည်းပညာသုံးပြီးတော့အဆုံးသက်ရေးဆက်နိုင်ခဲ့ပါပြီ။ကနဝင်ဂီတပညာရှင်တွေနည်းပညာကျွမ်းကျင်သူတွေကတေးသွားတန်စင်ကိုနှစ်နှစ်နီးပါးအချိန်ယူဖန်တီးရေးဆက်ခဲ့တာဖြစ်ပါတယ်။ဘီတိုဗင်နဲ့ဒီ AI ပေါင်းဆက်ထားတဲ့ဂီတဒံကိုခန်းစားနိုင်ဖို့မက်ဆုမြတ်မွန်ကဘလော့ဂါရီပြောသမျှအစီအစဉ်မှာတင်ဆက်ထားပါရှင
်ကနဝင်ဂီတအကျော်မော်ကြီးဘီတိုဗင်ရဲ့ 10th Symphony သေးသွားကိုဘီတိုဗင်အော်ကက်စထရာတန်ဆောင်တီဝိုင်းကတီးခတ်နေကြတာဖြစ်ပါတယ်။ Ludwig von Beethoven 1828ခုနှစ်မှာကွယ်လွန်ခဲ့ချိန်လုံးကတပိုင်းတစကျန်ခဲ့တဲ့တေးသချင်းကို Artificial Intelligence AI ဉာဏ်ရည်တုဉာဏ်ပညာသုံးပြီးတော့အပြီးသက်ရေးဆက်ထားတာဖြစ်ပါတယ်။ Germany, Austria နဲ့ American နိုင်ငံတို့ကဂီတပညာရှင်တွေဉာဏ်ပညာရှင်တွေကနှစ်နှစ်နီးပါးအချိန်ယူပြီးတော့ကနဝင်ဂီတပညာရှင်ကြီးရဲ့တေးသွားတွေကိုအဆုံးသက်ဖန်တီးခဲ့ကြတာပါ။ဉာဏ်ပညာအကူအညီနဲ့ရေးဆက်ထားတဲ့ 10th Symphony ကိုဘီတိုဗင်ရဲ့မွေးရမြို့ဖြစ်တဲ့ဂျာမနီနိုင်ငံဘောမြို့မှာ2021ခုနှစ်အောက်တိုဘာ9ရက်နေ့တုန်းကကမ္ဘာကိုပထမဆုံးမိတ်ဆက်တီးခတ်ဖျော်ဖြေခဲ့ကြတာဖြစ်ပါတယ်။ဘီတိုဗင်မွေးနေ့နှစ်250ပြည့်နဲ့2020ခုနှစ်မှာသူအပြီးမတတ်နိုင်ခဲ့တဲ့ဒေသချင်းကိုဉာဏ်ပညာအကူအညီနဲ့ရေးဆက်တီးခတ်နိုင်ဖို့အတွက်ဂျာမနီနိုင်ငံ Deutsche Telekom ကုမ္ပဏီက2019ခုနှစ်မှာစပြီးတော့နိုင်ငံတကာကကနဝင်ဂီတကျွမ်းကျင်သူတွေ AI ဉာဏ်ပညာရှင်တွေနဲ့ကြိုးစားခဲ့ကြတာဖြစ်ပါတယ်။ဘီတိုဗင်မဆုံးခင် 10th Symphony ဒေသချင်းကိုစရေးခဲ့ပြီးနဲ့သူဆုံးချိန်မှာဂီတတင်ဂီတအနည်းငယ်နဲ့အကျဉ်းချရေးထားတာတွေပဲကျန်ခဲ့ပါတယ်။အဲ့ဒါတွေကိုဉာဏ်ပညာအကူအညီနဲ့ဆက်ပြီးရေးဆက်ခဲ့ကြတာပါ။ဘီတိုဗင်ရဲ့တေးသချင်းတွေကိုတသက်လုံးလေ့လာနေတဲ့ဩစတြီးယားလူမျိုးတေးရေးဆရာဖိုက်တာဗာဆိုဗာက 10th Symphony တေးသချင်းအဆောင်တက်နိုင်ဖို့အတွက်ကြိုးစားခဲ့သူတစ်ယောက်ဖြစ်ပါတယ်
။ Die haben wir in MIDI in diese Musiksprache umgesetzt und die ist in den AI in das AI System hineinkopiert.
တူရီယာတန်ဆောင်ကိုဒီဂျစ်တယ်နည်းနဲ့ပေါင်းစပ်နိုင်တဲ့ MIDI နည်းပညာသုံးပြီးတော့ဘီတိုဗင်ဆုံးမသက်ခဲ့တဲ့ 10th Symphony တေးသားတွေကိုဒီဂျစ်တယ်ဂီတသင်္ကေတတွေဖြစ်အောင်ရင်လုပ်ပါလေ။အဲ့ဒီဂီတသင်္ကေတတွေကို AI နည်းပညာသုံးပြီးတော့ဘီတိုဗင်ဘယ်လိုတိစက်ခဲ့တယ်ဆိုတာကိုလေ့လာမှတ်သားစေပါလေ။ AI ကနေဂီတပညာရှင်ကြီးတိစက်နည်းနဲ့အပြောင်းအလဲလုပ်တတ်ပုံတွေကိုပြန်တွက်ချက်ပေးပါလေ။AI ကဖော်ထုတ်ပေးတဲ့ရလဒ်တွေကို American Record တက္ကသိုလ်က AI နည်းပညာကျွမ်းကျင်သူပေါ်မခစီကိုညပိုင်းလှမ်းပြီးတော့ပို့ပေးပါတယ်။ American နဲ့အချိန်ကွာတော့မနေ့တိုင်းမှာသူပြန်ပို့ထားတဲ့ကွန်ပျူတာနဲ့ဖန်တီးပေးထားတဲ့ဖြစ်နိုင်ခြေပေါင်းရာနဲ့ချီကိုပြန်နှောက်ထောင်ပြီးတော့ဘီတိုဗင်ကိုယ်တိုင်ရေးဆက်နိုင်မယ်လို့နီးစပ်ဆုံးယူဆလို့ရတဲ့ဒေသတွေကိုတစ်ဖက်ရည်တော့ coffee တောက်ပြီးတော့ခန်းစားရွေးချယ်ခဲ့တာပါ။ကျွန်တော်တို့တော့မနေ့တိုင်းမှာတိတ်ကိုလှပတဲ့အလုပ်ကိုလုပ်နေရတယ်လို့ပြောလို့ရပါတယ်။
အမေရိကန်ပြည်ထောင်စုမှာရှိတဲ့ Rutgers တက္ကသိုလ်က AI ဉာဏ်ပညာကျွမ်းကျင်သူပါမောက်ခအာမက်အန်ဂါမော်ကဉာဏ်ပညာပိုင်းနဲ့ဒေသချင်းတွေကိုဆက်ပြီးရေးဆက်နိုင်ဖို့အတွက်အကူအညီပေးခဲ့ပါတယ်။အခုလိုမျိုးဂီတနဲ့ဉာဏ်ပညာကျွမ်းကျင်သူတွေပေါင်းဆက်ရေးဆက်ထားတဲ့ဒေသကိုတန်ဆောင်တီးဝိုင်းနဲ့အသေးအချာတိုက်ပြီးမှမိတ်ဆက်တီးခတ်ပြခဲ့ကြတာပါ။တန်ဆောင်တီးဝိုင်းကြီးရဲ့ဂီတဟူ Dark Captain က AI ဉာဏ်ရည်တုဉာဏ်ပညာအကူအညီနဲ့အပြီးသက်ဖန်တီးထားတဲ့ဒေသချင်းဖြစ်ပေမဲ့ဘီတိုဗင်ရဲ့လက်ရာအငွေအသက်တွေတွန်းနေတယ်လို့ပြောပါရယ
် Es ist ja nicht so, dass der Computer die eine gültige Version ausgespuckt hat, sondern der Computer hat
ကွန်ပျူတာကနေဂီတတန်စင်တစ်ခုမကဖန်တီးပေးတာကိုလူကအနည်းဆက်ဆုံးရွေးချယ်ခဲ့တာဖြစ်ပါတယ်ဘီတိုဗင်ကိုယ်တိုင်လည်းဂီတတီးသွားတွေကိုအဲ့လိုပဲဖန်တီးခဲ့တာပါသူတွားလျာမှာဂီတဆောင်လေးတည်သွားပြီးတော့စိတ်ကူးရရင်ရလို့တီးသွားတွေကိုတီးကုန်းရေးဆက်ပါတယ်နောက်ဆုံးသူ့အတွက်အကောင်းဆုံးစိတ်ကြိုက်ဖြစ်ပြီးဆိုတဲ့တီးသွားကိုမှတီးခတ်တာပါအခု AI နဲ့အတိအသဖန်တီးထားတာကိုသူ့လက်ရလားလို့မေးရင်ဟုတ်တယ်မဟုတ်ဘူးတိကျကျပြောလို့မရပါဘူး။နားထောင်နေရင်လည်းတချို့နေရာမှာသူ့ကိုယ်တိုင်ဖန်တီးထားတဲ့လက်ရလို့ခံစားရတာမျိုးရှိပါတယ်။ဒါပေမဲ့ Beethoven ကိုယ်တိုင်ရေးဆက်ထားတာလားလို့မေးရင်တော့မဟုတ်ဘူးလို့ပဲဖြေရပါလိမ့်မယ်။
လူကခန်းစားချက်နဲ့ရေးထားတဲ့အမှုပညာမျိုးဆက်ကဖန်တီးလို့မမိနိုင်ဘူးလို့ဝေဖန်သူတွေကတော့ပြောကြပါတယ်။အသေးကွဲအရက်မှုခေါင်းပေါ်ရေခဲစလုံးတင်ပြီးအရက်နာချတတ်တာအောင်ဘေးတိုဗင်လုပ်ခဲ့တာမျိုးတွေကိုကွန်ပျူတာကမလုပ်ဖူးတဲ့အတွက်ထွက်လာတဲ့ဂီတတန်ချင်တွေကတူနိုင်မှာမဟုတ်ဘူးလို့ထောက်ပြသူတွေလည်းရှိပါတယ်။တချို့ကတော့ဒန်နဝင်ဂီတအကျော်အမော်ကြီးရဲ့တေးသွားတွေကိုဤပညာနဲ့ဖန်တီးတာကသူပညာကိုစော်ကားတယ်လို့ဖြစ်တယ်လို့ပြောတာလည်းရှိပါတယ်။ဒါပေမဲ့တင်းရေးဆရာဖိုက်တာကတော့ဘေတိုဗင်ရေးခဲ့တဲ့ဂီတတင်ဂီတတွေကိုဆက်ကမှတ်ထားပြီးတော့သုံးသပ်ပြီးတဲ့အထက်မှာဂီတအကျော်အမော်ကြီးရဲ့ခံစားချက်တွေကိုပါဆက်ကမှတ်သားထားနိုင်လို့သိကိုအထောက်အကူဖြစ်တယ်လို့ပြောပါတယ
်။ Und es wurde ein paar Mal gesagt, die KI kann das ja nicht machen, weil sie nicht betrunken war, weil sie nicht
AI ကလူလိုအသေးလည်းမကွဲဘူးအရက်လည်းမမူဘူးအရက်နာလည်းမကြဘူးတော့လူလိုခံစားတိဆက်နိုင်မှာမဟုတ်ဘူးလို့ပြောတာမျိုးကြုံမှုပါတယ်။တော်သေးတာပေါ့ဗျာအရက်မူးသူတွေနဲ့ကျွန်တော်အလုတ်လုတ်ဖို့ပါလေပြောစရာမကောင်းဘူးဗျ AI ကအရက်မမူးဘူးဆိုပေမဲ့ဘီတိုဗင်နဲ့ပတ်သက်တဲ့အရေးကြီးတဲ့အချက်တွေကိုဖော်ထုတ်ပေးနိုင်ပါလေဘီတိုဗင်ကဂီတကိုခံစားရေးဆက်ခဲ့တဲ့အချက်ကသက်ကိုအရေးပါတဲ့အချက်ပါအဲ့ဒါတွေပေါ်လွင်နေတဲ့သူ့ရဲ့ဂီတတင်ဂီတတွေကို AI ကဖတ်ပြီးတော့ခွဲခြံစိတ်ဖြာနိုင်ပါလေဆက်ကပြောပြတဲ့အနစ်သာရကိုကျွန်တော်တို့သိရတဲ့အတွက်ဆုံးသက်တေးသွားကိုထိထိရောက်ရောက်ရွေးချယ်နိုင်ခဲ့တာဖြစ်ပါလေ
ဘီတိုဗင်ရေးဆက်ခဲ့တဲ့တေးသွားတွေရဲ့ဂီတတင်ဂီတတွေကို AI ဉာဏ်ရည်တုနဲ့မှတ်ခိုင်းပြီးတော့ဘယ်ဟာကသူ့လက်ရအစစ်ဖြစ်တယ်ဘယ်ဟာကမှားနေတယ်ဆိုတာတွေကိုဤပညာနဲ့ခွဲခြားနိုင်ဖို့အရင်လေ့ကျင့်ပြီးတော့မှအခြေယူတေးသချင်းကိုရေးဆက်ဆေးခဲ့တာပါဆက်ကဖန်တီးရေးဆက်ပေးတဲ့ဂီတတန်စင်ပေါင်းမြောက်များစွာတွေကမှဒန်နဝင်ဂီတပညာရှင်တွေတီးခတ်နားထောင်ပြီးတော့ 10th Symphony တေးသချင်းအဖြစ်နဲ့သတ်မှတ်ခဲ့ကြတာဖြစ်ပါတယ်တကယ်လို့ဘီတိုဗင်သားအသက်ရှင်နေသေးရင်သူ့ဂီတအတွက်ဤပညာကိုအသုံးချမှသိကြပါတယ်လို့ဘီတိုဗင် AI Project ရဲ့အကြီးအကဲကပြောပါတယ်
Wenn ein Komponist wie Ludwig van Beethoven heute leben würde, dann hätte er wahrscheinlich nicht
Beethoven und Kenno und Gita de jo mo ji da de gri ni ge ye tu wo pat bo mae ni pinya jwan jin tu mya ji tu si ma shi yong ni le mho ba u tu ye nu pinya twe a ri ni pinya ri ko a thong cha nai aw tu ko rai tho phaw phan ti ni le me lo tin ma de a nu pinya so ra ta nia de ma ta ta mat the yet ni de a ya lo jino ma myin ma u ka ba ba pyaung le ni de tai lai pyaung le ni da ba a ra ko le ဒီနေ့မျက်မြင်တွေ့နေရတာပါ
။ဂန်နဝင်ဂီတအကျော်အမော်ကြီး Ludwig von Beethoven စိတ်ကူးရတဲ့အခါခြာရေးခဲ့တဲ့စာသားအကျဉ်းတွေဂီတတင်ဂီတတွေကိုဤပညာနဲ့ပေါင်းစပ်ပြီးတော့နှစ်နှစ်နီးပါးဖန်တီးခဲ့တဲ့ 10th Symphony တေးသချင်းတန်းကိုအခုတော့ဂန်နဝင်ဂီတမြန်တို့တွေနားဆင်နိုင်ကြပါပြီ။သူရဲ့မွေးနေ့အမြင့်150ပြည့်မဲ့2020ခုနှစ်မှာဒီသချင်းကိုကဘာနဲ့မိတ်ဆက်နိုင်ဖို့ကြိုးစားခဲ့ကြပေမဲ့ COVID ကပ်ရောဂါကြောင့်အချိန်မီမိတ်မဆက်နိုင်ခဲ့ကြပါဘူး။ဒါပေမဲ့တနှစ်လောက်အချိန်ပိုကြာသွားတဲ့အတွက်ပို့ပြီးတော့ကောင်းမွန်တဲ့တန်ဆောင်တေးသချင်းတစ်ပုဒ်အဖြစ်နဲ့အမှုစိတ်လုံနိုင်ခဲ့တယ်လို့ဖန်တီးသူတွေကပြောပါတယ်ရှင်ကျွန်မဆူမြတ်ပေါ်မှာ
ဘလော့ဂါတွေပြောသမျှအစီအစဉ်မှာဂန်နဝင်ဂီတအကျော်မော်ကြီးဘီတိုဗင်ရေးဆက်ခဲ့တဲ့တေးသချင်းကို AI နည်းပညာနဲ့ပေါင်းစပ်ထားတဲ့ဂီတတန်ကိုမတ်စုမြတ်မွန်ကတင်ဆက်ခဲ့တာပါအခုလိုရေဒီယိုကတင်ဆက်နေတဲ့အချိန်နဲ့တပြေးညီ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေဓာတ်ရိုက်ကြည့်ရှုနားဆင်ကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်အခုတော့တက်တက်အောင်သတင်းလာစီစဉ်ကိုတင်ဆက်မှာပါမအေးတန်နာကျော်ကစူးစီးတင်ပြထားပါတယ်ရှင်
American ပြည်အောင်စုမှရုပ်ရှင်ရိုက်ကွင်းတစ်ခုအတွင်းရိုက်ကွင်းအုံပြုတနက်နဲ့မတော်တဆပစ်ခတ်မှုကြောင့်ရုပ်ရှင်တပ်ပုံတာဝန်ခံဒါရိုက်တာတိတ်ဆုံးသွားရပါသည်။ New Mexico ပြည်နယ်ကရုပ်ရှင်ရိုက်ကွင်းမှာအော်တိုဘာလ27ရက်နေ့ပြီးခဲ့တဲ့ကြာသပတေးနေ့ကနာမည်ကြီး Hollywood မင်းသားတစ်ယောက်ဖြစ်တဲ့ Alec Baldwin ကနေအဲ့ဒီရိုက်ကွင်းသုံးတနက်ချီထွက်ပြီးတော့ရုပ်ရှင်တပ်ပုံဒါရိုက်တာ Helena Hutchins တိတ်ဆုံးပြီးတော့သူ့နောက်မှာရည်နေတဲ့ဒါရိုက်တာ Joe Souza တန်ရာရသွားတာပါ။စီးပွားဖြစ်ရိုက်ကူးတဲ့ရုပ်ရှင်ကားကြီးမဟုတ်ဘဲနဲ့ independent ရုပ်ရှင်ဖြစ်တဲ့ Russ Ray ရုပ်ရှင်ကားရိုက်ကွင်းမှာဖြစ်ပွားခဲ့တာလို့ Santa Fe County ရဲစခန်းကပြောပါတယ်။ New Mexico ပြည်နယ်က Santa Fe မြို့တောင်ပိုင်းက Bonanza Creek စိုက်ပျိုးမွေးမြူရေးခြံကြီးထဲမှာရုပ်ရှင်ရိုက်နေကြတာပါ။အခုဖြစ်ရမှာတော့ရိုက်ကွင်းမှာအသုံးပြုတဲ့တနက်3လက်ကိုရိုက်ကွင်းအဆောက်အုံအဖြစ်မှာထားထားပြီးတော့အဲ့ဒီတလက်ထဲမှာတကယ်ကြည်စံပါနေမယ်မသိဘဲနဲ့လက်ထောက်ဒါရိုက်တာတဦးကယူပြီးတော့မင်းသား Alec Baldwin ကိုပေးလိုက်ပြီးတော့အဲ့ဒီမှာအန်ရီမရှိတဲ့တနက်ဖြစ်တယ်လို့လည်းပြောခဲ့ပါတယ်။အဲ့ဒီတနက်နဲ့မင်းသားကတရုတ်ဆောင်ပြစ်ခတ်တဲ့အခါမှာအဲ့ဒီသူ့ရဲ့တရုတ်ဆောင်နာကိုရုပ်ရှင်ကင်မရာနဲ့ရိုက်ကူးနေတဲ့ရုပ်ရှင်တပ်ပုံဒါရိုက်တာအမျိုးသမီးထိမှန်ပြီးတော့သူ့နောက်မှာရက်နေတဲ့ဒါရိုက်တာကိုပါဆက်ပြီးတော့ထီသွားတာဖြစ်ပါတယ်။ တမန်သွားလို့ Helena Hutchins ကိုရဟယင်ရဲ့ဆေးရုံကိုပို့ပေးမယ်လေဆေးရုံရောက်မှသူ့ကိုစုံပါသွားပြီဖြစ်ကြောင်းကြေညာခဲ့ပါတယ်။ဒဏ်ရာရသွားတဲ့ Director Joel Souza ရဲ့ဒဏ်ရာအပြင်းထန်ဘလောက်ရှိသလဲဆိုတော့ချက်ချင်းမသိရသေးပါဘူး။ဒီရုပ်ရှင်ကိုပူရဲထုတ်လုပ်သူလည်းဖြစ်တဲ့မင်းသားကြီး Alex Bowen ကတော့သူ့ရဲ့လက်ထက်ကတနေ့နဲ့သေဆုံးသွားရလို့အရန်ကိုစိတ်ထိခိုက်ငိုကြွေးနေတာတွေ့ရပါတယ်။ဘလောက်တောင်စိတ်ကိုထိခိုက်ထုံလို့ရလဲဆိုတာစကလုံးနဲ့တောင်ဖော်ပြလို့မရပါဘူးတဲ့။ဒါလေးတယောက်ရဲ့မိခင်ခင်မောတွေလည်းဇနီးကောင်းဖြစ်ကျွန်တော်တို့အားလုံးတွေလည်းလှုပ်ဖို့ကံပဲကောင်းဖြစ်တဲ့သူနဲ့ပတ်သက်ပြီးဖြစ်တဲ့ထိခိုက်မှုတွေအထူးကိုစိတ်ထိခိုက်ထုံလို့ရပါတယ်လို့အဲလက်ဘော်ဝင်ရဲ့တွေ့တဲ့လူမှုကွန်ရက်စာမျက်နှာမှာရေးထားတာတွေ့ရပါတယ်။ဒါလည်းအဲလက်ဘော်ဝင်ရိုက်ကွင်းမှာတနက်မတော်တဆပြစ်ခတ်မှုနဲ့လူသေဆုံးရတဲ့အထိဖြစ်သွားရတဲ့ထိခိုက်မှုမျိုးရုပ်ရှင်ရိုက်ကွင်းတွေမှာဖြစ်တာဒါပထမဦးဆုံးချိန်တော့မဟုတ်ပါဘူး။ထပ်ပြီးလုပ်ငန်းကြီးတွေမှာဒီလိုမျိုးလုပ်ငန်းဝင်မတော်တဆမှုတွေလို့ရိုက်ခွင်းတော့တနက် prop guns တွေကကြီးထွက်ထိခိုက်တာမျိုးကားတိုက်တာမျိုးရင်းလဲပြန်ပွဲဒါမျိုးတွေကနေထိခိုက်မှုတွေအများကြီးရှိခဲ့တာပါ။တော်တော်ထိခိုက်ခဲ့ရတဲ့အဖြစ်တချို့ကိုပြန်ပြောပြောရမယ်ဆိုရင်တော့1959ခုနှစ်မှာ Hollywood ရဲ့နာမည်ကြီးရုပ်ရှင်တစ်ခုဖြစ်တဲ့Ben Hur ဆိုတဲ့ရုပ်ရှင်မှာမြင်းလဲပြန်ပွဲရိုက်ကူးနေစမှာစွန့်စားရိုက်ကွက်လူသားတို့တရုပ်ဆောင်တန်ရာရခဲ့ပါတယ်။1952ခုနှစ်မှာတော့ Twilight Zone The Movie ရုပ်ရှင်ကရိုက်ကူးတော့ရဟယင်ပြတ်ကျပြီးတော့တရုတ်ဆောင်ကလေးနှစ်ဦးပါဝင်ရုပ်ရှင်တရုတ်ဆောင်3ဦးသေဆုံးသွားခဲ့ရတာပါ။နောက်ထပ်လူ6ယောက်လည်းတန်ရာရရှိခဲ့ပါသေး။အဲ့နောက်နှစ်1983ခုနှစ်မှာတော့အဲ့ဒီရုပ်ရှင်ရိုက်ကူးထုတ်လို့ရေးအဖွဲ့ကအလုသမားခန့်အပ်တဲ့ကိစ္စတော်တော်များများမှာစီးကဲနေထုတ်ဖောက်မှုတွေရှိရဲဆိုတာတွေ့ခဲ့ရပြီးတော့ရုပ်ရှင်လုပ်ငန်းကြီးတစ်ခုလုံးတွင် Breaking လုံဆောင်ရေးစီမင်းစံတတွေချမှတ်ခဲ့တာပါ။ဒီကြားထဲမှာလည်းထိခိုက်တဲ့အဖြစ်အပျက်တွေဖြစ်ခဲ့ပြီးတော့1993ခုနှစ်မှာတော့နာမည်ကြီးတိုင်းမင်းသား Bruce Lee ရဲ့သားဖြစ်သူ Brandon Lee တယောက် The Crow ရုပ်ရှင်ကရိုက်ကူးတော့မတက်မရက်လှုပ်ထားရဲ့ရိုက်ခွင်းတနက်ပွင့်ပြီးတော့ bike ကိုတီထိမှန်ခဲ့ပါတယ်။6နာရီကြာအသက်လူခွဲစိတ်ပြီးတဲ့နောက်မှာတော့အသက်28နှစ်အရွယ် Brandon Lee ကွယ်လွန်သွားခဲ့ပါတယ်။တိတ်မကြခင်တုန်းကဆိုရင်2014ခုနှစ်တုန်းကတော့အသက်82နှစ်အရွယ်မင်းသားကြီး Harrison Ford Star Wars The Force Awakens ရုပ်ရှင်စကားရိုက်ကူးတော့အရန်လေးရဲ့တံမိမောင်းမြင်တကားကြီးသူ့ပုံပိတ်ကြလို့ခြေထောက်ကျိုးပြီးတော့ခွဲစိတ်ခဲ့ရပါတယ်။ဒီလိုမျိုးရုပ်ရှင်ရိုက်ကူးနေမှာဖောက်ခွဲရတဲ့အခန်းတွေကောက်မောက်ရတဲ့အခန်းတွေမှာထိခိုက်ပြီးတော့စွန့်စားခံတရုပ်ဆောင်တွေသေဆုံးရတဲ့အဖြစ်တွေလည်း50ခုထက်မနည်းရှိခဲ့ပါတယ်ရှင်။
မဲအေးတနာကျော်တင်ဆက်တဲ့တက်တဲ့ရောင်သတင်းလှပါရှင်။အင်္ဂါနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုတင်ဆက်နေပါတယ်။အခုတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးတက်ကပြောပြမှာပါ။ခုနကတည်းကခရီးမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အသစ်ဖြစ်တဲ့စင်ကာပူနိုင်ငံသူနိုလင်းဟေဇယ်ကိုခန့်အပ်လိုက်ကြောင်းအထူးမှုချုပ်အန်တိုနီယိုဂူတရက်စ်ကအောက်တိုဘာလ25ရက်တနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ Miss Hazel ဟာတာဝန်ချိန်ကုန်ဆုံးသွားပြီဖြစ်တဲ့ Switzerland နိုင်ငံသူ Christine Schreckner Bogner နေရာမှာအစားထိုးဆောင်ရွက်မှာဖြစ်ပြီး Miss Bogner ရဲ့မြန်မာလူမှုအတွက်အားသံခွန်ဆိုင်ဆောင်ရွက်ခဲ့တာတွေကိုအထူးကျေးဇူးတင်ကြောင်းဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့အနောက်မြောက်ဒေသကပဋိပက္ခတွေပိုးပြီးတော့ပြင်းထန်လာတဲ့ဒီနဲ့ပတ်သက်ပြီးတော့ဗြိတိသျှအစိုးရနိုင်ငံတိုင်းဝန်ကြီးချုပ်ကကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်တွေနဲ့ဆွေးနွေးနေတယ်လို့နိုင်ငံခြားရေးဝန်ကြီးရုံးဝန်ကြီးကတနင်္လာနေ့မှာပြောဆိုလိုက်ပါတယ်။ဗြိတိသျှအစိုးရအနေနဲ့ချင်းပြည်နယ်နဲ့စကိုင်းတိုင်းအတွင်းကအခြေအနေတွေနဲ့ပတ်သက်ပြီးအလွန်စိုးရိမ်ပူပန်နေတာဖြစ်ပြီးအထူးသဖြင့်မြန်မာစစ်ကောင်စီလက်နက်ကင်တပ်တွေလှုပ်ရှားမှုတွေနဲ့အရက်သားတွေတိုက်ဆုံမှုတွေအတွက်စိုးရိမ်ပူပန်ကြောင်းနိုင်ငံခြားရေးရုံးဝန်ကြီးအမန်ဒါမင်းလင်းကပြောကြားခဲ့တာဖြစ်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာအောက်တိုဘာလ26ရက်အင်္ဂါနေ့အွန်လိုင်းကနေကျင်းပမယ်6ချိန်မြောက်အာဆီယံအမေရိကန်ထိပ်သီးဆွေးနွေးပွဲကိုတက်ရောက်မှာဖြစ်ပါတယ်။ဒါဟာအာဆီယံနိုင်ငံတွေတရုတ်ကိုပဲမှီခိုမနေစေဖို့အတွက်လုပ်တဲ့အမေရိကန်ရဲ့မဟာဗျူဟာအတွက်အရေးပါတယ်လို့အမေရိကန်ကရှုမြင်ပြီးအာဆီယံခေါင်းဆောင်တွေနဲ့ဆွေးနွေးဖို့အတွက်၄နှစ်အတွင်းပထမဆုံးအချိန်ဖြစ်တဲ့ဒီထိပ်သီးအစည်းအဝေးကိုအမေရိကန်ကတက်ရောက်တာဖြစ်ပါတယ်။အာဆီယံအမေရိကန်ထိပ်သီးအစည်းအဝေးကိုတက်ရောက်မယ်အမေရိကန်အဖွဲ့ကိုသမ္မတဂျိုးဘိုင်ဒန်ကဥဆောင်မယ်လို့ဘရူနိုင်းကအမေရိကန်တန်ယုံကပြောကြားခဲ့တာပါဆူဒန်နိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးအရေးပေါ်အခြေအနေကြီးညာလိုက်တယ်လို့လွန်ခဲ့တဲ့နှစ်နှစ်တာကာလနိုင်ငံကိုစစ်တပ်နဲ့ပူးတွဲအုပ်ချုပ်နေတဲ့အရက်ဖက်စစ်ဖက်ပူးတွဲကောင်စီကိုဖျက်သိမ်းလိုက်ကြောင်းကြီးညာလိုက်ပါတယ်ဝန်ကြီးချုပ်အက်ဒလာဟမ်ဒေါ့နဲ့လက်ရှိအုပ်ချုပ်နေတဲ့အချုပ်အခြာအာဏာတည်မြဲကောင်စီအရာရှိတွေကိုပါဖမ်းဆီးခဲ့တာဖြစ်ပါတယ်
ဒေါက်ခင်မျိုးသက်ပါရှင်တရင်ချင်းချုပ်ကိုပြောပြသွားတာပါဒီကနေ့မနေ့အစီအစဉ်ကိုကျမတို့လှိုင်းတိုမီတာ24 40 52တို့ပြင်လှိုင်းလက်မီတာ190 kHz 1595တို့ကနေတင်ဆက်ခဲ့တာပါဒီကနေ့မနေ့ပိုင်းအစီအစဉ်ထုတ်လုပ်ရေးမှုကတော့မတ်သိန်ကီထိုက်ပါရှင်အတန်ဖန်းအင်ဂျင်နီယာကတော့ကယ်ဗင်ဖောင်လာဖြစ်ပါတယ်ရုပ်သံအင်ဂျင်နီယာကတော့ Darryl Smith ပါရှင်ကျမကအင်ဂျင်နိုင်ပါအခုဒီ VOA မြန်မာပိုင်းရဲ့ညပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်အခုလို VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့ကမ္ဘာတစ်လွှားကသောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်ဘေးရန်အသွေအသွေကနေကင်ဝေးကြပါစီရှင်This person.